ာတိ
ဘောဓရမိတ်သဘောဓယုံကြောင်းတိုင်း၌ဝိဟာရတိကောင်းစွာမသွေသရင်သုံးတော်မူခဲ့ပါပြီတတိအထင်အားဖြင့်မြတ်စွာဘုရားသာသဇိုမြို့တဘောဓယုံကြောင်းတိုင်းမှာသရင်သုံးတော်မူနေတဲ့အချိန်တဘောဓာယုံចောင်းတိုင်းဆိုတာကတဘောဓာမြည့်ရဲ့အနီးနားမှာတည်ထားတဲ့ចောင်းတိုင်းပါအဲ့ဒီတဘောဓာမြည့်ရဲ့ထူးခြားချက်တစ်ခုကတဘောဓာမြည့်ရေတွေဟာပူပြီးတော့နေတယ်။ဒါကြောင့်တဘောဓာမြည့်ရေတွေပူနေရတယ်လဲဆိုရင်ရာဇဂုံမြို့ကိုဝန်းရံထားတဲ့တောင်ကြီး၅လုံးနဲ့ကတစ်ခုအပါဝင်ဖြစ်တဲ့ဝေဘာရတောင်ရဲ့အောက်မှာငကားပြီရှိတယ်အဲ့ဒီနဂါးကြီးကနဂါးရီမြူးထူးပြောပါကစားကြတဲ့ရေအိုင်ကြီးကနေအဲ့ဒီတဘောဓာမြစ်စတင်ပြီးတော့စီးဆင်းလာတယ်။လမ်းခရီးမှာလောဟကုံပြီးငရဲကြီးနှစ်ခုရဲ့ကြားကနေဖြတ်သန်းပြီးတော့စီးဆင်းလာတယ်။လောဟကုံပြီးငရဲဆိုတာကအလျင်တပြောင်ပြောင်တောက်လောင်နေတဲ့တန်ပူအိုးကြီးတွေကကြိုက်ကြိုက်ဆူးနေတဲ့တန်ရီပူကြီးတန်ရီပူတွေထဲမှာငရဲသူငရဲသားများမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်နဲ့ဆင်းရဲဒုက္ခခံစားကြရတဲ့ငရဲကြီးပါ။အိုးရဲ့အဝါကနေမြုပ်သွားလိုက်တာအောက်အိုးရဲ့ချမ်းမြင်ကိုရောက်ဖို့အတွက်နှစ်ပေါင်း3000ကြာတယ်။အိုးရဲ့အောက်ခြေကနေအိုးအဝါပြန်ရောက်ဖို့အပေါ်တက်လာတာနှစ်ပေါင်း3000ကြာတယ်။အဲ့ဒီလိုအချင်းလောဟကုန်ပြီးငရဲကြီးနှစ်ခုရဲ့ကြားကနေဖြတ်တန်းစီးဆင်းလာတဲ့အတွက်ကြောင့်တဘောဓာမြည်ရေတွေဟာပူးနေရခြင်းဖြစ်တယ်။အဲဒီတဘောဓာမြည်ရဲ့ဤနာမှာတည်ထားတဲ့တဘောဓာယုံကြောင့်တိတ်မှာမြတ်စွာဘုရားသတင်းသုံးတော်မူနေတဲ့အချိန်တဘောဓာယုံကြောင့်တိတ်ကအရှင်သမိတ်တိလို့ခေါ်တဲ့ယဟန်တော်လေးတပါးတခုသောမနက်မှာအိယာကစောစောထပြီးတော့ဈဉံကမ္မထံရှိမှပေါင်းများပြီးတော့နေတယ်အတောင်60လောက်ရှိတဲ့ဈဉံလမ်းမှာခောက်တုံခောက်ပြန်ဈဉံလျှောက်ပြီးတော့မနဲ့အာယုံတက်တဲ့အချိန်လောက်မှာတဘောဓာမြစ်ထဲဆင်းပြီးတော့ရေချိုးတယ်။ရေချိုးပြီးတော့ကုန်းပေါ်ပြန်တက်လာတဲ့အခါမှာသင်းပိုင်ကိုပဲဝစ်ပြီးတော့ဧကတိကုတော့မဝစ်သေးပဲလက်တစ်ဖက်ကနေကင်ပြီးတော့ထား။အဘောပိုင်းခန္ဓာကိုယ်မှာစိုးနေတဲ့ရေတွေ၆တွေသွားအောင်အရေ၆ခံတဲ့သဘောမျိုးနဲ့ခန္ဓာကိုယ်အစိုးကြီးနဲ့သင်္ကန်းဝတ်လိုက်မယ်အဝတ်ဝတ်လိုက်မယ်ဆိုရင်အဲ့ဒီသင်္ကန်းအဲ့ဒီအဝတ်ဟာအနံ့အသက်လည်းမကောင်းဘူးညစ်လဲညစ်နွမ်းလွယ်တယ်။ဒါကြောင့်ခန္ဓာကိုယ်ထပ်ပိုင်းမှာစိုးနေတဲ့ရေတွေ၆တွေသွားအောင်အချောက်ခံတဲ့အနေနဲ့ဧကတိကိုယ်မဝတ်သေးပဲနဲ့လက်တစ်ဖက်ကကင်ပြီးတော့မတ်တပ်ရပ်နေတယ်။အဲ့ဒီလိုရပ်နေတာကိုနတ်သမီးတယောက်ကမြင်တော့အရှင်သမိတ်ရဲ့အပေါ်မှာချစ်ခင်နှစ်သက်တက်မှတ်တဲ့စိတ်တွေဖြစ်အရှင်သမိတ်တိဆိုတာကလည်းခန္ဓာကိုယ်ကျိုးစားကြံ့နာပြီးတော့ရုပ်ဆင်းဥပဒိအမတန်ချောမောတင့်တယ်တဲ့ယဟန်တော်ဖြစ်တယ်။ပင်ကိုယ်ကချောမောတင့်တယ်ရတဲ့အထဲမှာတရားရှိမှပွားများပြီးကစားလဲဖြစ်တော့တရားရဲ့အရှင်အဝါနဲ့ရုပ်အဆင်းကအထူးကြည်လင်တောက်ပနေတယ်။ရေချိုးပြီးကစားလဲဖြစ်တော့ခန္ဓာကိုယ်တန့်စင်ပြီးတော့ကြည်ကြည်လင်လင်ဖြစ်တယ်ခန္ဓာကိုယ်အထက်ပိုင်းကလည်းပဲဧကတိမကတ်တော့ဗလာကျင်းထားတဲ့အတွက်ကြောင့်ယောက်ျားတယောက်ရဲ့ပင်ကိုယ်အလှတီဟာထင်းထင်းရှားရှားပေါ်လွင်နေတဲ့အတွက်နတ်သမီးကအရှင်သမိတ်တိကိုမြင်တော့ချစ်ခင်နှစ်သက်တတ်မှတ်တဲ့စိတ်တွေဖြစ်ပြီးတော့ကောင်းကင်ဘွားကနေမတ်တပ်ရက်ပြီးတော့အရှင်သမိတ်တိကိုစကားတခွန်လှမ်းပြောလိုက်တယ်။အာဘုဒ္ဓဝါဘိက္ခတိဘိက္ခုနာဟိဘုဒ္ဓဝါနာဘိက္ခတိဘုဒ္ဓဝါနာဘိက္ခုဘိက္ခတုမာတံကာလောဥပိစကာယဟန်သည်မီအသက်အားဖြင့်လည်းအမတန်ငယ်ပါသေးတယ်အရွယ်အားဖြင့်လည်းအမတန်နှုတ်ပြူပါသေးတယ်ရုပ်ဆန်းဥပ္ပရိယအားဖြင့်လည်းအမတန်ချောမောတင့်တယ်လှပါတယ်ခန္ဓာကိုယ်အသွေးအသားအင်းအားတွေပြိဝပြီးတော့ကျန်းမာတန်ဆွမ်းနေတယ်ဒီလိုအချိန်မျိုးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားမနဲ့ဘာဖြစ်လို့ယဟန်တရားပွားများအားထုတ်နေရတာလဲခုလုံငယ်တုံးရွယ်တုံးတန်တုံးမြန်တုံးမှာလောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားဘဲနဲ့ယဟန်တရားပွားများအားထုတ်မှုမပြုတ်သင့်ပါဘူးလောကီအာယုံကာမဂုဏ်ချမ်းသာဆိုတာငယ်တုံးရွယ်တုံးခံစားမှကောင်းတာသင်ကမခံစားဘဲနဲ့ယဟန်တရားပွားများအားထုတ်နေတော့ ကာမဂုဏ်ချမ်းသာခံစားရမယ့်အချိန်ကောင်းအခွင့်ကောင်းကြီးတင်လက်လို့ဆုံးရှုံးသွားမှာပေါ့အခွင့်ကောင်းကိုတော့လက်မှတ်လွှတ်လိုက်စမ်းပါနဲ့ငယ်တုန်းရွယ်တုန်းမှာလောကီအာယုံကာမဂုဏ်ခံစားပြီးတော့မှအသက်ကြီးတဲ့အချိန်ကျမှမယ်ယဟန်တရားပွားများအထုစမ်းပါဓမ္မလွန်ဘဝကောင်းရာကောင်းချမ်းအတွက်ယဟန်တရားပွားများအထုတယ်ဆိုတာအသက်ကြီးမှအထုတာပဲကောင်းပါလေအဲ့ဒီလိုနတ်သမီးကပြောတော့အရှင်သမိတ်ကြီးကပြန်ပြီးတော့မင်ကြားတော့မူပါတယ်ကာလံဝဟနာသနာမိသံတော်ကာလောနတိတ္တိတတမဟာဘုဒ္ဓဝါပိဋ္ဌာမိမာမံကာလောဥပိစ္ဆကာဒေဝဇီတိဩနတ်သမီးအဟံငါသည်ကာလံသိရမယ့်အချိန်ကာကုဏသနာမိမသိပါကာလောသိရမယ့်အချိန်ကာသည်သံတော်ဖုံးကွယ်ထအပ်သည်ဖြစ်ပေမေငါအာနတ်တိတ္တိမထင်ရှားပါတတမထို့ကြောင့်အဟံငါသည်အဘုဒ္ဓဝါလောကီအာယုံကာမဂုဏ်ချမ်းသာတို့ကိုမခံစားတော့မင်းနဲ့ဘိက္ခာမိယဟန်တရားပွားများအထုတ်၏နေရပါတော့၏ကာလောယဟန်တရားပွားများအထုတ်ရမယ်အချိန်ကောင်းကာကောင်းကြီးသည်မာငါကိုမာဥပိ္ပဇာကကြုံလုံး၍မသွားပါစေနှင့်လို့နှလုံးသွင်းပြီးတော့ဘိက္ခာမိယဟန်တရားပွားများအထုတ်၍နေရပါသည်တတိနတ်သမီးသင်ကငါ့ကိုအသက်အချင်းငယ်သေးလို့အရွယ်အချင်းနှုတ်ပြိုသေးလို့ယဟန်တရားပွားများအထုမှုမပြုပါနဲ့အောင်အာယုံကာမဂုဏ်ချမ်းသာတွေကိုပဲခံစားပါအောင်လို့သင်ကပြောတယ်အသက်ကြီးမှပဲယဟန်တရားကိုပွားများအထုပါလို့သင်ကပြောတယ်ဒါပေမဲ့ငါကတော့သိရမယ့်အချိန်ကိုကြိုတင်ပြီးတော့မသိပါဘူးအသက်ကြီးမှပဲသိရမယ်အသက်ငယ်တုန်းတော့မသိသေးဘူးလို့ငါသိရမယ့်အချိန်ကိုအဲ့ဒီလိုခံမှန်းလို့မရပါဘူးအသက်ကြီးမှပဲတရားအားထုတ်တော့မယ်အသက်ငယ်တော့ကာမဂုဏ်အာယုံခံစားအောင်မယ်လို့ရည်မှန်းထားပေမဲ့အသက်ကြီးတဲ့အထိငါကအသက်မရှင်ရဘဲနဲ့အသက်ငယ်တုန်းညာသေသွားခဲ့ရင်ယဟန်တရားပွားများအားထုတ်ရမယ်အချိန်ကောင်းအခွင့်ကောင်းကြီးငါလက်လွတ်ဆုံးရှုံးသွားမှာပေါ့အချိန်ကောင်းအခွင့်ကောင်းကြီးတော့ငါလက်လွတ်အဆုံးရှုံးမခံနိုင်ဘူးအဆုံးရှုံးမခံဘူးဆိုတဲ့စိတ်နဲ့ငါသည်ယဟန်တရားပွားများအားထုတ်မှုပြုနေရခြင်းဖြစ်ပါတယ်လောကီအာယံကာမဂုဏ်ချမ်းသာတွေကိုမခံစားတော့ဘဲနဲ့ယဟန်တရားပွားများအထုတ်နေရခြင်းဖြစ်ပါတယ်နတ်သမီးအရှင်သမိတ်ကြီးရဲ့ဖြေးချချက်ကိုကောက်ချက်ချကြည့်လိုက်မယ်ဆိုရင်အရှင်သမိတ်ကြီးဟာသေခြင်းတရားကိုအမျက်မပြတ်ဆင်ခြင်နေတယ်သေခြင်းတရားကိုအမျက်မပြတ်သတိရနေတယ်အချိန်မရွေးသေသွားနိုင်တယ်ဆိုတဲ့အသည့်အရှင်သမိတ်ကြီးရဲ့နှလုံးသားထဲမှာဆွေးဆွေးမြင်းနောက်တစ်ခုကောက်ချက်ချနိုင်တာကသေခြင်းတရားကိုဆင်ញင်ပွားများမှုဟာယဟန်တရားပွားများအထုတ်မှုကိုအင်းအားကြီးမားစွာနဲ့အထောက်အကူပြုတယ်ဆိုတဲ့အချက်ပါပဲယဟန်တရားပွားများအထုတ်တယ်ဆိုတာတော့အဓိကအဖြစ်ဝိပဿနာလို့အထုတ်ခြင်းပါပဲသီလသမာဓိကိုအခြေခံပြီးတော့ဝိပဿနာလို့အထုတ်တာကိုပဲယဟန်တရားပွားများအထုတ်တယ်လို့ခေါ်ပါတယ်ဒီတော့သေခြင်းတရားကိုဆင်ញင်အောင်မေ့မှုဟာဝိပဿနာလို့အထုတ်မှုကိုအင်းအားကြီးမားစွာနဲ့အထောက်အကူပြုတယ်။ပေခြင်းတရားကိုမစင်ကျင်မိတဲ့ပုဂ္ဂိုလ်များကတော့အကာအလုတ်တွေနဲ့ပဲအချိန်ကုန်နေတတ်တယ်။အနှစ်သာရရှိတဲ့ကိစ္စတွေကိုမေ့လျော့ပြီးတော့နေတတ်ကြ။နောက်ကြီးအယံကာမဂုဏ်ချမ်းသာတွေကိုခံစားတယ်။မကောင်းမှုဒုစရိုက်တွေကိုပြုတယ်ဆိုတာကတော့အကာအလုတ်တွေလုပ်နေတယ်ဆိုတာထင်ရှားပြီးသားပါ။အဲ့ဒီအကာတွေမလုပ်ပါဘူးကုသိုလ်ကိစ္စတွေပဲလုပ်နေတယ်လို့ဆိုပြန်တော့လည်းပဲကုသိုလ်အမိခံထားတဲ့အဘောယံဂုံမကာသနာထင်ပေါ်ကြောကြမှုလက်လာပါအဆက်ရှိတဲ့အကျိုးတွေအတွက်ပဲအချိန်ကုန်နေတော့အဲ့ဒီအလုပ်တွေလုပ်နေတာလည်းပဲအကာကိစ္စတွေနဲ့အချိန်ကုန်နေခြင်းပါပဲအဲ့ဒီအကာကိစ္စတွေလည်းမလုပ်ပါဘူးအနစ်စင်အနစ်မှန်ဖြစ်တဲ့ဝိပဿနာအလုပ်ကိုပဲအားထုတ်တယ်လို့ဆိုပြန်တော့လည်းပဲအဲ့ဒီဝိပဿနာအလုပ်ကိုအေးအေးဆေးဆေးဖြည်းဖြည်းလေးလေးပော့ပော့ရော့ရော့နဲ့အားထုတ်နေတတ်ကြတယ်။သေခြင်းတရားကိုမစင်ခြင်းမိဘူးဆိုရင်ပေါ့။သေခြင်းတရားကိုစင်ခြင်းမိတဲ့ပုဂ္ဂိုလ်ကတော့ဝိပဿနာအလုပ်ကိုအရှိန်ဟုန်ကောင်းကောင်းအင်အားပါပါစွမ်းရည်ကြည့်ပြတဲ့အလုပ်လုပ်ဖြစ်ပါတယ်။ဒါကြောင့်အကာအပေါ်ယံအကာကိစ္စတွေနဲ့အချိန်မကုန်မင်းနဲ့အနှစ်စစ်အနှစ်မှန်ဖြစ်တဲ့အလုပ်တွေကိုဥစားပေးပြီးလုပ်နိုင်ဖို့အတွက်သေခြင်းတရားကိုအမြဲမပြတ်စင်ခြင်းကြရမယ်။ တဏိကြရင်သိရမှာပဲဆိုတဲ့အသိအချိန်မရွေးသေးသွားနိုင်တယ်ဆိုတဲ့အသိနှလုံးသားထဲမှာဆွဲဆွဲငြင်းငြင်းရှိနေအောင်ကြိုးစားကြရမယ်တဏိကြရင်သိရမှာပဲဆိုတဲ့အသိကတော့သိခြင်းတရားကိုအဝေးမှထားပြီးဆင်ခြင်တဲ့သဘောတက်ရောက်ပါတယ်ဒါပေမဲ့လည်းအဲ့ဒီဆင်ခြင်မှုကလိုအပ်တဲ့ဆင်ခြင်မှုပါပဲတဏိကြရင်သိရမှာပဲလို့ဆင်ခြင်ထားတဲ့ပုဂ္ဂိုလ်ဟာလောကရန်တရားတွေနဲ့ကြုံတွေ့လာတဲ့အခါမှာခံနိုင်ရရှိပါလူရဲလို့ဖြစ်လာရင်တော့လောကရန်ဆိုတာတဘာဘာသုံးမဟုတ်တဘာတဲ့များစွာကြုံတွေ့နေရတာကြီးပါပဲလာဘောအလာဘောတခါတရံမှာပစ္စည်းဥစ္စာတွေပြည့်စုံတခါတရံမှာပစ္စည်းဥစ္စာချွတ်တဲ့ယသောအယသောတခါတရံမှာအချမ်းရည်နေပေါ်များတခါတရံမှာအချမ်းရည်ကင်းမဲ့နေတာပတ္တန္တတခါတရံမှာကဲ့ရဲ့ခံရတခါတရံမှာချီးမွမ်းခံရဒုက္ခဒုက္ခတခါတရံမှာကိုယ်စိတ်နှစ်ပါးချမ်းသာတခါတရံမှာကိုယ်စိတ်နှစ်ပါးဆင်းရဲအဲ့ဒီလိုအပြင်လောကဓာတ်ရှစ်ပါးတဘာဝသုံးမဟုတ်တဘာတဲ့များတဲ့လောကဓာတ်တွေနဲ့လူအားတွေဟာချိန်တိုင်းချိန်တိုင်းတွေ့ကြုံနေကြရတာပါပဲအဲ့ဒီလိုလောကဓာတ်တွေနဲ့တွေ့ကြုံလာတဲ့အခါမှာတဏှိကြရင်သိရမှာပဲလို့ဆင်ခြင်လိုက်မယ်ဆိုရင်ကြုံလာတဲ့လောကဓာတ်ကိုခံနိုင်ရရှိသွားပါတယ်ကြုံလာကမှကောက်ကငင်ကဆင်ခြင်မယ်ဆိုရင်တော့သိစိတ်မချရဘူးလောကရန်ဒီနဲ့မကြုံတွေ့သေးခင်မကြုံတွေ့သေးခင်ဆိုတာကတော့အမှန်ကတော့လောကရန်ဆိုတာကတော့အချိန်တိုင်းကြုံတွေ့နေတာကြီးပါပဲသို့တော်လည်းပဲတိတိသာသာဆိုးတဲ့လောကရန်တိတိသာသာကောင်းတဲ့လောကရန်ကိုမှလူအများကလောကရန်လို့သတ်မှတ်ကြတော့အဲ့ဒီလိုသိတာထင်ရှားတဲ့လောကရန်ဒီနဲ့မကြုံတွေ့ခင်ကတည်းကတနည်းကြရင်သိရမှာပဲလို့ထက်ကထက်ကဆင်ခြင်ထားနိုင်မယ်အင်အားပါအောင်ဆင်ခြင်ထားနိုင်မယ်ဆိုရင်တကယ်တမ်းသိတာထင်ရှားတဲ့လောကဓာတ်ကြုံလာတဲ့အခါမှာတနည်းကျရင်တရားမှာပဲလို့ဆင်ញံလိုက်ုံနဲ့လောကဓာတ်ကိုအလိုအလျောက်ခံနိုင်ရရှိသွားပါတယ်။ပေခြင်းတရားကိုဆင်ခြင်မှုရဲ့အစွမ်းတတ္တိဟာအင်မတန်အံ့ဩစရာကောင်းတနည်းကျရင်တရားမှာပဲလို့ဆင်ញံမှုဟာဘဝမှာလူရင်းစန္ဒတိမများဖို့အတွက်ကိုလည်းပဲအထောက်အကူပြုတယ်။လူသားတွေဟာအများအပြားဘဝမှာလူရင်းစန္ဒတိသိပြီးတော့များနေတတ်ကြဟွာလဲဖြစ်ခြင်းတရားလဲဖြစ်ခြင်းဟွာလဲလှုပ်ခြင်းတရားလဲလှုပ်ခြင်းဟွာလဲရယူခြင်းတရားလဲရယူခြင်းလူဝင်စန္ဒတိများနေတတ်ကြတချို့များကြတော့ကိုယ်ကိုယ်တိုင်ကလူဝင်စန္ဒများယုံမကဘူးကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအတွက်ပါလူဝင်စန္ဒများနေတတ်ကြတယ်ကိုယ်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေကိုဟွာလဲဖြစ်စေခြင်းတရားလဲဖြစ်စေခြင်းဟွာလဲလှုပ်စေခြင်းတရားလဲလှုပ်စေခြင်းဟိုကုံလေးလဲယူစေခြင်းဒီကုံလေးလဲယူစေခြင်းစသည်အားဖြင့်လူဝင်စန္ဒတိများနေတတ်ကြတယ်အဲ့ဒီလူရင်ဆန္ဒကဘဝအေးချမ်းမှုကိုဖြစ်စေတဲ့လူရင်ဆန္ဒဆိုရင်တော့တော်ပါသေးရဲ့ဘဝအေးချမ်းမှုကိုပျက်စီးစေတဲ့လူရင်ဆန္ဒဆိုရင်တော့ဥပမာဂုံပကာသနာတို့ထင်ပေါ်ကြောကြားမှုတို့အဲ့ဒီလိုလူရင်ဆန္ဒမျိုးဆိုရင်တော့အဲ့ဒီလူရင်ဆန္ဒကိုအကောင်အထည်ဖောနေတဲ့အချိန်မှလည်းပဲလောဘစိတ်လောဘအပူနဲ့ပင်ပန်းဆင်းရဲရပါတယ်အကောင်အထည်ပေါ်လာလို့မိမိလိုချင်တဲ့ဂုံပကာသနာထင်ပေါ်ကြောကြားမှုရပြန်တော့လေသောကစိတ်သောကအပူနဲ့ပင်ပန်းဆင်းရဲရပါတယ်။ဂုံကြီးလေအပူကြီးလေထင်ပေါ်ကြောကြားလေပင်ပန်းဆင်းရဲလေပါပဲ။တနည်းကြရင်သိရမှာပဲလို့ဆင်ញင်ထားနိုင်တဲ့ပုဂ္ဂိုလ်တနည်းကြရင်သိရမှာပဲဆိုတဲ့ခံစားချက်ထင်ထင်ရှားရှားဖြစ်နေတဲ့ပုဂ္ဂိုလ်ကတော့မိမိအတွက်လည်းပဲလူရင်ဆန္ဒမများတော့တဲ့အတွက်ကြောင့်စိတ်အေးချမ်းပါတယ်။မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအတွက်လည်းလူရင်ဆန္ဒမများတော့တဲ့အတွက်ကြောင့်မိမိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ကမိမိရဲ့လူရင်းဆန္ဒကိုဖြည့်မပေးတဲ့အခါမှာစိတ်ပင်ပန်းဆင်းရဲခြင်းမဖြစ်တော့တဲ့အတွက်ကြောင့်စိတ်အေးချမ်းရပါတယ်။ဒုတောင်းလာတဲ့ဘဝလေးမှာစိတ်အေးချမ်းစွာနေသွားရဖို့ကအဓိကပါပဲ။နောက်တစ်ခုကအချိန်မရေသေသွားနိုင်တယ်ဆိုတဲ့ဆင်ခြင်မှု။တနည်းအားဖြင့်ခဏနေသေရင်သေသွားနိုင်တယ်ဆိုတဲ့ဆင်ခြင်မှု။ဒီဆင်ခြင်မှုကတော့အရေးအကြီးဆုံးပါပဲ။အချိန်မရွေးသေးသားနိုင်တယ်လို့အချိန်မရွေးသေးသားနိုင်တယ်လို့ဆင်ញင်ထားနိုင်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့နှလုံးသားမှာစိတ်ဆိုးစိတ်ယုတ်စိတ်ပုတ်တွေကိုလက်ခံမှာမဟုတ်တော့ပါဘူးစိတ်ကောင်းစိတ်မြတ်စိတ်တန့်ကလေးတွေကိုပဲလက်ခံထားမှာမွေးမြူထားမှာဖြစ်ပါလေအချိန်မရွေးသေးသားနိုင်တယ်ဆိုတဲ့အသည့်ရှိနေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအဆက်မပြတ်ဖြစ်နေအောင်လည်းပဲကြိုးစားအားထုတ်ဖြစ်ပါလေဝိပဿနာစိတ်ကလေးတစိတ်တည်းအဆက်မပြတ်ဖြစ်နေဖို့ကတော့အရေးအကြီးဆုံးပါပဲမိမိတို့မျက်မှောက်ပြုခြင်းနဲ့နိဗ္ဗာန်ဆိုတာကမဲ့စိတ်ဖြစ်မှမျက်မှောက်ပြုနိုင်တာ မဲ့စိတ်ဆိုတာကလည်းနေရင်ထိုင်ရင်လည်းအလိုလျောက်ဖြစ်လာတာမဟုတ်ဘူးမဲ့စိတ်ရဲ့ရှေ့မှာဝိပဿနာစိတ်ရှိရတယ်ရှိတယ်လို့ဆိုတဲ့နေရာမှာလည်းပဲတမန်ငါရှံငါလေးရှိရမှာမဟုတ်ဘူးအင်းအားရှိတဲ့ဝိပဿနာစိတ်ရှင်းကျက်တဲ့ဝိပဿနာစိတ်ရှိနေရမယ်အင်းအားရှိတဲ့ဝိပဿနာစိတ်ရှင်းကျက်တဲ့ဝိပဿနာစိတ်ဖြစ်ဖို့ဆိုတာကလည်းပေါ့ပေါ့ရော့ရော့လေးအားထုတ်ယုံနေတော့မဖြစ်နိုင်ဘူးဝိပဿနာစိတ်တစ်စိတ်တည်းအဆက်မပြတ်ဖြစ်နေမှသာအားရှိတဲ့ဝိပဿနာစိတ်ရင့်ကျက်တဲ့ဝိပဿနာစိတ်ဖြစ်နိုင်တယ်ဝိပဿနာစိတ်တစ်စိတ်တည်းအဆက်မပြတ်ဖြစ်ဖို့ဆိုတာကလည်းထိုင်တဲ့အချိန်မှာမှတ်ယုံဈဉံချိန်မှာမှတ်ယုံလေးနဲ့ဝိပဿနာစိတ်တစ်စိတ်တည်းအမြဲတမ်းမဖြစ်နိုင်ဘူးအထွေထွေပြုဝဲကိစ္စလေးတွေဆောင်ရွက်နေတဲ့အချိန်မှာလည်းပဲအထွေထွေလေးစိတ်အမှတ်ကလေးတွေကိုအထူးတန်ဖိုးထားပြီးတော့လေးလေးစားစားရှုမှတ်မှသာလျှင်မိမိရဲ့တဏ္ဍာမဝိပဿနာစိတ်တစ်စိတ်တည်းအဆက်မပြတ်ဖြစ်နေမယ်အဲ့ဒီဝိပဿနာစိတ်တစ်စိတ်တည်းအဆက်မပြတ်ထက်ကထက်ကဖြစ်ပါများတော့မှဝိပဿနာစိတ်ကအာရှိလာရင့်ကျက်လာပြီးတော့အာရှိသောရင့်ကျက်သောဝိပဿနာစိတ်ရဲ့အချားမဲ့မှာမဲ့စိတ်ဖြစ်ပြီးတော့မိမိတို့လိုလားတောင့်တတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြမှာဖြစ်တဲ့ဒီတော့ဝိပဿနာလို့အာထုတ်နေကြတဲ့ပုဂ္ဂိုလ်များရဲ့အရေးအကြီးဆုံးတာဝန်ဟာမိမိရဲ့တဏ္ဍာမဝိပဿနာစိတ်ကလေးအဆက်မပြတ်ဖြစ်နေအောင်ကြိုးစားအာထုတ်ဖို့ပါပဲအချိန်မရွေးသေးသွားနိုင်လေဆိုတဲ့အသည့်ရှိနေတဲ့ပုဂ္ဂိုလ်ဟာအချိန်တိုင်းအချိန်တိုင်းဝိပဿနာစိတ်ကလေးဖြစ်အောင်ကြိုးစားအားထုတ်ဖြစ်ပါလေ။ဒါကြောင့်လောကဒဏ်ခန္ဓာကြီးရှိဖို့နဲ့ဘဝမှာလူရင်ဆန္ဒတွေမများဖို့အတွက်တနည်းကြရင်သိရမှာပဲလို့သိခြင်းတရားနဲ့ပတ်သက်ပြီးတော့ဆင်ခြင်ကြရပါမယ်။စိတ်ကောင်းနှလုံးကောင်းရှိဖို့နဲ့ဝိပဿနာစိတ်ကလေးအဆက်မပြတ်ဖြစ်ဖို့အတွက်အချိန်မရွေးသေးသွားနိုင်လေသောမဟုတ်ခဏနေသိရင်သိသွားနိုင်တယ်လို့သိခြင်းတရားနဲ့ပတ်သက်ပြီးတော့ဆင်ခြင်ကြရပါမယ်ဒါကြောင့်မရဏတတ္တိအနုယုတ်သောဘိက္ခုတတ္တတံအပ္ပမတောဟောတိဘေကဝေသိတ္တ၄ပါးချစ်သားချစ်သမီးတို့မရဏတတ္တိသိခြင်းတရားကိုဆင်ခြင်အောင်မိခြင်းခေါ်တဲ့မရဏတတိတရားကိုအနုယုတ်သောဘံဘံအာထုတ်သောဘိက္ခုယဟန်ဒီဝါပုဂ္ဂိုလ်သည်တတ္တတံအမြဲမပြတ်အပ္ပမတောအပ္ပမရာတရားနှင့်ပြည့်စုံသည်အပ္ပမတောအနှစ်စင်အနှစ်မှန်ဖြစ်တဲ့ကုသိုလ်အလုပ်ဝိပဿနာအလုပ်တို့၌မမိတ်မလျော်ခြင်းခေါ်တဲ့တတိတရားနှင့်ပြည့်စုံသည်ဟောဒီစဉ်စစ်မသွေဖြစ်ပါပေတတိကာလဝဟနသာနာမိတရားမဲ့အချိန်ကိုမသိနိုင်ဘူးဆိုတဲ့စကားရက်မှာတေခြင်းတရားကိုမသိနိုင်ဘူးဆိုတာအတိတရားမဲ့အချိန်ကိုမသိနိုင်ဘူးဆိုတာအတိအကျမသိနိုင်တာကိုပြောတာပါခံမှန်းကြည့်အားဖြင့်တော့ပြီးကြတာများပါတယ်ခံမှန်းထားတဲ့အတိုင်းလည်းပဲအထိုက်အလျောက်တော့အချို့မှန်ကြတာများပါတယ်ကျမ်းမာရေးကလည်းကောင်းနေမယ်အစာအာဟာရကလည်းပြည့်စုံနေမယ်စသည်အားဖြင့်အကြောင်းတရားတွေညီညွတ်နေမယ်ဆိုရင်တော့တစ်ပတ်အတွင်းတစ်လအတွင်းတစ်နှစ်အတွင်းသတိအချင်းအသက်ဘလောက်အတွင်းမှာတော့မသိသေးဘူးလို့ခံမှန်းကြတာများပါတယ်ခံမှန်းတဲ့အတိုင်းလည်းပဲအထိုင်လျောက်အသက်ရှင်ကြတာတော့များပါတယ်သို့တော်လည်းပဲအတိအကျတော့မသိနိုင်ဘူးမသိသေးဘူးလို့ခံမှန်းထားတဲ့ကာလလေးအတွင်းမှာပဲမမျှော်လင့်မဲ့အကြောင်းမမျှော်လင့်တဲ့အကြောင်းတရားတွေကြုံတွေ့ပြီးတော့သိဆုံးသွားကြရတာလည်းရှိတယ်သိရမယ်လို့သိကြတော့သိထားတဲ့ယောဂရှိနေတဲ့ပုဂ္ဂိုလ်တောင်မှတလားတော့ခံအောင်မယ်တနှစ်တော့ခံအောင်မယ်တလားတွင်တနှစ်တွင်တော့မသေးသေးဘူးလို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်တောင်မှပြင်မယ်လို့မထင်တဲ့ကာလလေးအတွင်းမှာရုပ်တရက်သေဆုံးသွားတာလည်းရှိတတ်တယ်။တခြားကားတိုက်တာတို့ကားမောက်တာတို့သင်္ဘောမြုပ်တာတို့လင်းရင်ကြက်ကြတာတို့မီလောင်တာတို့စသဖြင့်အကြောင်းအရာတွေနဲ့ကြုံတွေ့သွားတဲ့အခါမှာလည်းပဲရုပ်တရက်သေဆုံးသွားရတာပဲ။အဲ့ဒီလိုသေဆုံးသွားတဲ့ပုဂ္ဂိုလ်တွေဟာကိုယ့်ကိုယ်ကိုသေလိမ့်မယ်လို့ခံမမထားတဲ့ကာလအတွင်းမှာသေဆုံးသွားကြတဲ့ပုဂ္ဂိုလ်တွေကြီးပါပဲ။ဟိုတလောလေးကပဲမြို့နယ်တစ်ခုကကြေးရွာတစ်ခုမှာဖယောင်းနိုင်မီးကိုအစပြုပြီးတော့လက်တဲလေးတစ်လုံးလက်ခွင်းထဲကလက်တဲလေးတစ်လုံးမီးလောင်သွားခဲ့တယ်။လက်တဲထဲမှာအိပ်ပျော်နေကြတဲ့လူ၅ယောက်မီးတွေပါပြီးတော့မီးလောင်ပြီးတော့သေဆုံးသွားကြအဲ့ဒီမိလောင်ပြီးတော့သေဆုံးသွားကြတဲ့လူ၅ယောက်ဟာဒီကနေ့ညတော့တို့သိရမှာပဲလို့ကြိုပြီးတော့မသိကြပါဘူးသိလိုက်မယ်လို့ကြိုတင်ခံမမထားပဲနဲ့ရုပ်တရက်သေဆုံးသွားကြတာပါ မကြခင်လေးကပဲနိုင်ငံတစ်ခုကဘလုံးမွဲတစ်ခုမှာလက်မအတူရောင်းတဲ့ပုံကိုယ်တွေကြောင့်ဒီဘလုံးမွဲအတွင်းမှာဆန့်တဲ့လူဥယေတဲ့အစာပေါင်းများစွာပြည့်ရှမ်းသွားတဲ့အတွက်ကြောင့်လူတွေတယောက်နဲ့တယောက်တိုးမိတိုက်မိတက်မိနင်းမိကြတဲ့အတွက်ကြောင့်လူပေါင်း80ကျော်သေဆုံးသွားကြတယ်အဲ့ဒီသေဆုံးသွားတဲ့လူတွေကလည်းသူတို့ကိုယ်သူတို့သေလိမ့်မယ်လို့ကြိုပြီးတော့မသိကြပါဘူးသေးမယ်ဆိုတာကြိုပြီးတော့သိရင်တို့ဒီဘောလုံးဘွဲကိုလာကြမှာမဟုတ်ပါဘူးဘောလုံးဘွဲမှာပျော်ရှင်မယ်ပျော်ပျော်ပါပါအားပေးလိုက်မယ်ကြည်ရှုလိုက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လာကြတဲ့သူကြီးပါပဲသို့တော်လည်းမမျှော်လင့်တဲ့အကြောင်းတရားနဲ့ကြုံတွေ့ပြီးတော့သေဆုံးသွားခဲ့ရပါတယ်မကြခင်ချက်ပိုင်းကပဲမြို့တစ်မြို့ကယောဂီမာလီတယောက်အသက်18နှစ်ပဲရှိတဲ့ယောဂီမာလီတယောက်သူတို့မြို့မှာတရားစခန်းဖွင့်တော့သူကတရားစခန်းမှာဝင်ပြီးတရားအားထုတ်ခြင်းနဲ့အကြောင်းသူ့ရဲ့ဖခင်ကိုခွင့်တောင်းတယ်။သူ့ရဲ့ဖခင်ကသမီးသမီးအသက်ကငယ်ပါသေးတယ်။အသက်ကြီးမှပဲအားထုတ်ပါ။သမီးအတွက်တရားအားထုတ်ဖို့အချိန်လေးအများကြီးကြာမာသေးတယ်။အားမထုတ်ပါနဲ့ဦးလို့အဖေကတား။ဒါတော့သမီးကပြန်ပြောတယ်အဖေအသက်ကြီးမှပဲသေလိုက်မယ်။အသက်ငယ်တုန်းတော့မသေဘူးလို့ပဲရှိပါမလဲ။သေးခြင်းတရားဟာအသက်ကြီးတဲ့လူစီကိုလည်းသွားတယ်လို့အသက်ငယ်တဲ့လူစီကိုလည်းရောက်လာတာပါပဲအသက်ကြီးတဲ့အထိမနေရဘဲနဲ့အသက်ငယ်ဆုံးများသမီးသေးသွားခဲ့ရင်တရားအားထုတ်ခွင့်ရမှာမဟုတ်တော့ဘူးဒါကြောင့်တရားအားထုတ်ခွင့်ပြုပါလို့အတန်တန်တောင်းပန်တဲ့အတွက်ကြောင့်ဖခင်ကခွင့်ပြုလိုက်တရားစခန်းပြီးသွားလို့17ရက်ကြာတဲ့အချိန်မှာနေ့လယ်ပဲရေချိုးရင်းနဲ့အဖျားဝင်ပြီးတော့ရုတ်တရက်သေဆုံးသွားတယ်အဲ့ဒီယောဂီမလေးဟာသူ့ကိုယ်သူတရားစခန်းပြုလို့ဆက်ပြဲကြာရင်သေလိမ့်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးသူ့ရဲ့ဖခင်ကလည်းသူ့သမီးဟာတရားစခန်းပြီးတဲ့အချိန်မှာသေဆုံးသွားလိမ့်မယ်လို့ကြိုပြီးတော့မသိခဲ့ပါဘူးဂျမ်းမကြီးကလည်းကောင်းနေတယ်အသက်ကလည်းငယ်သေးတယ်ဆိုတော့ဒီ18နှစ်အရွယ်သမီးငယ်လေးအတွက်သေခြင်းတရားဆိုတာဘယ်လိုမှမျှော်လင့်မထားတဲ့အရာတစ်ခုပါဒါပေမဲ့လည်းမမျှော်လင့်ပဲကြောက်ရွံ့လာခဲ့ပါတယ်ဖခင်ရဲ့စကားကိုယ်ကနားထောင်ပြီးတော့တရားစခန်းမဝင်လိုက်ဘူးဆိုရင်တော့သူ့ရဲ့ဘဝသူ့ရဲ့တမလွန်ခကြီးဟာအမတန်ဝင်လေးเสียကောင်းလာပါတယ်။ဒါကြောင့်အသက်ကြီးမှပဲတရားအားထုတ်မယ်။အသက်ငယ်တော့အားမထုတ်သေးဘူး။လောကီအာယုကာမဂုဏ်ချမ်းသာတွေနဲ့ပဲပျော်ပျော်ပါပါကြီးနေလိုက်အောင်မယ်ဆိုတဲ့အယူအဆဟာအသက်ကြီးတဲ့အထိမိမိကမနေရဘဲနဲ့အသက်ငယ်တုန်းကအဲ့ဒီပုံကိုယ်တွေသေဆုံးသွားကြမယ်ဆိုရင်ကိုကျိုးနေကြလိမ့်မယ်တကယ်တော့လဲတရားအလုပ်အားထုတ်တယ်ဆိုတာအသက်ငယ်တုန်းမှပို့ပြီးတော့အားထုတ်လို့ကောင်းတာပါအသက်ကြီးသွားပြီဆိုရင်ကိုအားညာအားသိဆွမ်းအားတွေကုန်ခန်းသွားပြီဖြစ်တဲ့အတွက်ကြောင့်ထင်သလောက်သိရှိသလောက်တရားအားထုတ်လို့မဖြစ်တော့ပါဘူးသိရှိသလောက်လို့ဆိုရပေမဲ့လို့လဲသိလည်းမရှိတော့ပါဘူးတရားအားထုတ်ခြင်းနဲ့သိတော့ရှိတယ်ဒါပေမဲ့ကိုခန္ဓာကမလိုက်နိုင်လို့တိတ်အာမထုတ်နိုင်တော့ဘူးလို့စကားအကြတာပြောတာအဲ့ဒါအလကားပြောတာလူကြောက်အောင်ပြောတာတကယ်တော့စိတ်ကိုမရှိတော့တာဒါတော့အသက်ငယ်တုန်းရွယ်တုန်းမှာတရားအထုတ်တာဟာကိုအားညာအစိတ်ဆွမ်းအားထက်မြင့်နေတဲ့အတွက်ကြောင့်ငယ်တုန်းတရားအထုတ်တာပို့ပြီးတော့ကောင်းမင်းပို့ပြီးတော့တရားဓုတရားနဲ့ရဖို့အတွက်စိတ်ချရတယ်ဒါကြောင့်ကြုံတိုက်ခဲ့တဲ့ဗုဒ္ဓသာသနာတော်ကြီးနဲ့တွေ့ကြုံနေတဲ့အခိုက်မှာဒါကြီးအရံကာမဂုဏ်ချမ်းသာတွေကိုကြည်ပဲမဲ့မဲ့မော်မော်ဆုပ်ကိုင်းပြီးတော့ထားကြမယ်ဆိုရင်မိမိတို့ဟာအသိဉာဏ်နဲ့ရောက်သွားလိမ့်မယ်အသက်ကြီးမှပဲအထုံးမယ်အသက်ငယ်တုန်းအာမထုတ်ဘူးလို့ညီမန်းထားပြီးမဲ့ငယ်တုန်းမှရုပ်တရက်သေဆုံးသွားခဲ့ရင်မိမိတို့အားကိုးရဘာမှရှိမှာမဟုတ်တော့ဘူးသိရမယ်အချိန်ကတော့ကြိုပြီးတော့ဘယ်လိုနည်းနဲ့မှမသိနိုင်ဘူးအချိန်ကိုယ်တွေမသိနိုင်တာမဟုတ်ပါဘူးသေခြင်းပြန်နဲ့ပတ်သက်ပြီးတော့မသိနိုင်တဲ့အချက်ကငါးချက်ရှိပါတယ်ဇီဝိတံဗျာတိကာလောသဒေဟနိခေပနံဂတိပင်စေတေဇီဝါလောကသမိအာနိမိတ်တာနာနာယရေဇီဝိတဘယ်အတ္တမှာသိမယ်ဆိုတာလည်းမသိနိုင်ကြဘူးတတဝရီဟာဘယ်အတ္တ ठी ပဲနေရတယ်ဘယ်အတ္တမှာပဲဘယ်အတ္တရောရလို့ရှိရင်အာလုံသိကြရတယ်လို့သတ်မှတ်ချက်မရှိပါဘူးအမိဝံကောင်းအမိဝံအတွက်မှာလည်းပဲကလလာရေကြီးခိုင်မှာပဲဖြစ်ဖြစ်ရေမြုပ်အရွယ်ရေမြုပ်ဖြစ်နေတဲ့အချိန်မှာပဲဖြစ်ဖြစ်စသည်အားဖြင့်အမိဝမ်းအတွင်းမှာလည်းအချိန်မျိုးမျိုးမှာသေဆုံးသွားနိုင်တာပဲအမိဝမ်းကထွက်လာပြန်တော့လေ တဏှာကြီးနှစ်နာရီစားတဲ့နာရီပိုင်းအတွင်းတရက်နှစ်ရက်စားတဲ့ရက်ပိုင်းအတွင်းတစ်ပတ်နှစ်ပတ်စားတဲ့အချိန်ကာလအတွင်းတနေ့နှစ်နေ့စားတဲ့နှစ်ပိုင်းအတွင်းစသည်အားဖြင့်ဘယ်အသက်အရွယ်မှာမဆုသေဆုံးသွားနိုင်တာပဲ။ဒါကြောင့်ဘယ်အသက်အရွယ်မှာသေရမယ်ဆိုတာကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူး။ဗျာတိဘယ်အနာရောဂါနဲ့သေဆုံးရမယ်ဆိုတာကိုလည်းမသိနိုင်ဘူး။တတဝါရီဟာဘယ်နာရောဂါနဲ့ပဲသေဆုံးရတယ်ဆိုတဲ့အတိအကျသတ်မှတ်ချက်မရှိဘူး။မျက်စိအနာနဲ့လည်းသိနိုင်သလိုနားနဲ့ပတ်သက်တဲ့ယောဂနှာခေါင်းနဲ့ပတ်သက်တဲ့ယောဂရှာနဲ့ပတ်သက်တဲ့ယောဂကိုယ်နဲ့ပတ်သက်တဲ့ယောဂစိတ်နဲ့ပတ်သက်တဲ့ယောဂစသည်အပြင်ဘယ်ယောဂနဲ့မဆိုသေဆုံးသွားနိုင်လဲယောဂတစ်ခုနဲ့တစ်ခုတည်းမကပဲနဲ့တစ်ခုတည်းများတဲ့ယောဂတွေနဲ့လည်းသေဆုံးသွားနိုင်တာပဲတရားနဲ့တရားသေဆုံးရမယ်ယောဂတွေကလည်းမတူကြဘူးဒါကြောင့်မိမိဒီဘယ်အနာယောဂနဲ့သေဆုံးရမယ်မိမိသေလွန်တဲ့အချိန်မှာဘယ်အနာယောဂဖြစ်မဲဆိုတာကိုကြိုတင်ပြီးတော့မသိနိုင်ဘူးကာလသေးရမယ်အချိန်ကိုလည်းမသိနိုင်ဘူးတတဝရီဟာမနေ့ပိုင်းအချိန်မှာပဲသေးကြတယ်ကျန်တဲ့အချိန်တွေမှာမသေးဘူးလို့ဒီလိုသတ်မှတ်ချက်မရှိမနေ့ပိုင်းမှာလည်းသေဆုံးနိုင်တယ်လို့နေ့လယ်ပိုင်းမှာလည်းသေနိုင်တယ်ညနေပိုင်းမှာလည်းသေနိုင်တယ်ညပိုင်းမှာလည်းသေနိုင်တယ်သမင်းဆိုင်ရင်လည်းသေနိုင်တယ်လို့ရေတောင်ရင်နဲ့လည်းသေသွားနိုင်ဘုရားရှိခိုးရင်လည်းသေဆုံးသွားနိုင်တယ်လို့တင်းစားဖန်နေရင်တန်းလာနေလည်းသေခြင်းသေသွားနိုင်တာပဲဒီတော့ဘယ်အချိန်မှာမဆိုသေဆုံးသွားနိုင်တဲ့အတွက်ကြောင့်သေးရမယ်အချိန်ကိုလည်းကြိုတင်ပြီးတော့မသိနိုင်ဘူးဒေဟနိခေပနသေပြီးတဲ့နောက်မိမိရဲ့အလောင်းကောင်ဘယ်နေရာမှာပြစ်ချရမလဲဆိုတာလည်းမသိနိုင်ဘူးတဏှာရဟသေဆုံးသွားတဲ့အခါမှာဒီတိန်တနေရာမှာပဲအလောင်းကောင်ပြစ်ချရတယ်လို့အတိအကျကန့်သက်ချက်မရှိဘူးရေထဲမွေးတဲ့ပုဂ္ဂိုလ်ကဂုံပေါ်မှာအလောင်းပြစ်ချခံခြင်းခံရမယ်ဂုံမှာမွေးတဲ့ပုဂ္ဂိုလ်ကရေထဲမှာအလောင်းပြစ်ချခံခြင်းခံရမယ်ယောမမွေးတဲ့ပုဂ္ဂိုလ်ကမြို့မှာအလောင်းပြစ်ချခံခြင်းခံရမယ်မြို့မှာမွေးတဲ့ပုဂ္ဂိုလ်ကတော့မှာအလောင်းပြစ်ချခံခြင်းခံရမယ်သတိအဖြင့်ဘယ်နေရာမှာမဆိုမိမိရဲ့အလောင်းကောင်ကပြစ်ချခံနိုင်တယ်အခုခေတ်ဆိုလို့ရှိရင်တော့ပေါ့လေရန်ကုန်မှာမွေးဖွားတဲ့ပုဂ္ဂိုလ်များကတော့ကြိုတင်ပြီးတော့ပြောကြမှာပေါ့အရှင်ပြားတို့ကဟောတဲ့အလောင်းကောင်ပြစ်ချခံမဲ့နေရာမသိဘူးတပည့်တော်တို့တော့သိတယ်ဗျာရန်ကုန်မှာမွေးတာဆိုတော့တပည့်တော်တို့ကြံတော့သွားရမှာသိကြတယ်လို့တချို့ကပြောခြင်းပြောမယ်အခုတော့ကြံတော့သွားရမယ်လို့လည်းကြိုတင်ပြီးတော့သိထားတဲ့ပုဂ္ဂိုလ်တွေကြိုတင်ပြီးခမန်းထားတဲ့ပုဂ္ဂိုလ်တွေလည်းလွဲချော်ကုန်ကြပြီနော်ဒါတော့အလောင်းကောင်ဘယ်နေရာပြစ်ချခံရမယ်ဆိုတာလည်းမိမိတို့မသိနိုင်ဘူးဂတိသေလွန်ပြီးတဲ့နောက်ဘယ်ဘဝကိုလာရောက်ရမယ်ဘယ်ဂတိကိုသွားရမယ်ဆိုတာကိုလည်းကြိုပြီးတော့မသိနိုင်ဘူးတတဝရီဟာသေဆုံးပြီးသွားရင်ဒီဂတိတစ်ခုကိုပဲသွားရတယ်လို့ဒီလိုကန့်သက်ချက်မရှိဘူးဥပမာဆိုပါတော့လူပုဂ္ဂိုလ်တည်းကလူတွေသေသွားလို့ရှိရင်လူပဲပြန်ဖြစ်တယ်လို့ဒီလိုအတိအကျကန့်သက်ချက်မရှိဘူးလူသေလို့ရှိရင်လူလည်းပြန်ဖြစ်နိုင်တယ်လို့နတ်လည်းဖြစ်နိုင်တယ်ငရဲလည်းကျသွားနိုင်တယ်တရိစ္ဆာန်လည်းဖြစ်နိုင်တယ်သိတ္တလည်းဖြစ်နိုင်တယ်ဂတိ၅မျိုးမှာတစ်မျိုးမျိုးဖြစ်နိုင်တယ်နတ်တွေသေသွားလို့ရှိရင်နတ်ပဲပြန်ဖြစ်တယ်လို့ဒီလိုကန့်သက်ချက်လည်းမရှိဘူးနတ်သေသွားတဲ့ပင်နတ်တွေသေလွန်ပြီးတော့နတ်ပြန်ဖြစ်တဲ့တွေလည်းရှိမယ်လူပြန်ဖြစ်လူဖြစ်လာတဲ့ပုဂ္ဂိုလ်လည်းရှိမယ်သတိအားဖြင့်တတဝရီသေဆုံးပြီးတဲ့အခါမှာငရဲတိရိစ္ဆာန်ပြိတ္တာလူနတ်လို့ခေါ်တဲ့ဂတိ၅ပါးမှာတစ်ခုခုလာရောက်ရမှာဖြစ်တဲ့အတွက်ကြောင့်မိမိသေဆုံးသွားတဲ့အခါမှာဘယ်ဂတိကိုလာရောက်ရမယ်ဆိုတာလည်းကြိုတင်ပြီးတော့မသိနိုင်ကြဘူးမသိခြင်း၅ပါးနဲ့အသက်ရှင်နေရတဲ့လူသားတွေပါဒါကြောင့်ဇီဝလောကသမိတ်သက်ရှိလောက၌ဣတိပင်္စအသက်အနာချိန်အခါနှင့်စွန့်ရလာကြည်ဆိုသောဤငါးမျိုးတို့ကိုအာနိမိတ်တာတိချောင်းသမိတ်အရေးလက္ခဏာတစုံတရားမရှိတာဂုံဤဖြစ်၍နာနာယရေဘလူနီးနမမတိအမတိနိုင်ကြလေကုန်တတိအရှင်သမိတ်ရဲ့ဖြေဆိုချက်မှာကာလံဝဟနာဇာနာမိသံနောကာလောနတ္ထိတတိတတမဟာဘုဒ္ဓဝါဗိက္ခာမိမာမံကာလောဥပိစကာငါဒီသိရမယ်အချိန်ကိုမသိနိုင်တဲ့အတွက်ကြောင့်လောကီအာယုံကာမဂုဏ်ချမ်းသာတွေကိုမခံစားတော့ဘဲနဲ့ယဟန်တရားပွားများအထုနေရပါတယ်လို့အထုဖြစ်ကြတာမဟုတ်ပါဘူးလူရဲ့ဇက်ခံပေါ်မှာမူတည်ပြီးတော့ခံယူချက်တွေကွဲပြားသွားကြတယ်
ဒါကောနတ်သမီးရဲ့ခံယူချက်နဲ့အရှင်သမီးရဲ့ခံယူချက်ကိုနှိုင်းယှဉ်ပြီးတော့ကြည့်ရင်သိနိုင်တယ်အရှင်နတ်သမီးရဲ့ခံယူချက်ကတော့မသေးခင်ချိန်ကာလလေးအတွင်းမှာလှုပ်တဲ့လှုပ်ရမယ့်အလုပ်ဒီဒေါဂီအာယံကာမဂုဏ်ချမ်းသာခံစားတဲ့အလုပ်လို့ခံယူထားပါတယ်အရှင်သမထေရကတော့မသေးခင်အချိန်ကာလလေးအတွက်မှာလုပ်ရမယ့်အလုပ်ဒီဝိပဿနာအလုပ်အားထုတ်တဲ့အလုပ်လို့ခံယူထားပါတယ်။ခံယူချက်ချင်းမတူညီကြပါဘူး။ဒါနဲ့သိရမှာပဲဆိုတာတော့အားလုံးသိကြတယ်။အချိန်မရွေးသေးတော့နိုင်တယ်ဆိုတာလည်းသိကြတယ်။သိတာချင်းတူပေမဲ့ဓာတ်ခံချင်းမတူတော့ခံယူချက်တွေကွာသွားကြ။ကာမဓာတ်ခံကိလေသာဓာတ်ခံအားကောင်းတဲ့ပုဂ္ဂိုလ်များကတော့မသေးခင်ကာလမှာအယုံကမုံခံစားမှုပြီးဘဝရဲ့အနှစ်သာရလို့ခံယူထားကြတယ်။နေခမဇက်ခံပါရမီဇက်ခံအားကောင်းတဲ့ပုဂ္ဂိုလ်များကတော့မသေးခင်ချိန်ကာလမှာလောကမဲ့အလုပ်တည်ယဟန်တရားပေါ်များအားထုတ်တဲ့အလုပ်ဒါနသီလသမထနဲ့တကဝိပဿနာအလုပ်အားထုတ်တဲ့အလုပ်လို့ခံယူထားကြတယ်။ဒီတော့နတ်သမီးရဲ့ခံယူချက်နတ်သမီးရဲ့ခံယူချက်မျိုးရှိတဲ့လူသားတွေလည်းအများကြီးရှိကြပါတယ်။အများကြီးဆိုတာချက်အများဆုံးရှိကြပါတယ်။တခါတော့ကဥသေးရဲ့လူဘဝတုန်းကတငယ်ချင်းတယောက်ကိုတရားအားထုတ်ဖို့တိုက်တွန်းမှုတယ်။ရေသာမှာဝင်ပြီးအားထုတ်မှအိမ်မှာလည်းအချိန်ပေးပြီးတော့တည်တံ့ထိုင်မှမဟုတ်ပါဘူး။သွားရင်လာရင်လှုပ်ရင်ကန်ရင်နေရင်ထိုင်ရင်စားရင်တောက်ရင်ပြောရင်ဆိုရင်နဲ့လည်းပဲတတိပညာထည့်ပြီးတော့အလုပ်လုပ်သွားရင်တရားအားထုတ်လို့ဖြစ်ပါတယ်။မိမိရဲ့အလုပ်မပြတ်တဲ့နဲ့တရားအားထုတ်လို့ဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအားထုတ်ပုံအားထုတ်နည်းနဲ့တကွသူ့ကိုပြောပြအဲ့ဒီလိုပြောကြတော့တငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကဘာပြန်ပြောတယ်လဲဆိုရင်ဦးဇင်းဖယားတတိတော်တရားအားမထုတ်ပြရဇင်းနဲ့ဦးဘာဖြစ်လို့လဲတတိတော်တရားအားထုတ်လိုက်ရင်လောကီအာယုံကာမဂုဏ်ချမ်းသာတွေခံစားခြင်းနဲ့စိတ်ပျောက်သွားလိမ့်မယ်တတိတော်ကအခုမှအသက်အငယ်လေးရှိသေးတာလောကီအာယုံကာမဂုဏ်ခံစားခြင်းနဲ့စိတ်တွေပျောက်သွားလို့မဖြစ်ဘူးဗျာရခဲ့တဲ့လူဘဝလေးရတဲ့အခိုက်မှာမိမှန်လေးတယောက်တော့အ ਨੇ ဆုံးယူသွားပြစီဦးတဲ့သူကပြန်ပြောတယ်အ ਨੇ ဆုံးတော့ယူသွားပြတယောက်တော့အ ਨੇ ဆုံးယူသွားပြစီဦးဆိုတော့သူကြည့်ရတာတယောက်မကယူချင်ပုံပေါ်တယ်နော်ဒါတော့နတ်သမီးကတော့ခံပြည့်ရှိတဲ့ပုံကိုယ်တွေဟာလောကမှာအများဆုံးပါပဲအရှင်သမိုက်တိတို့ခံယူတဲ့ရှိတဲ့ပုံကိုယ်တွေကတော့ခံယူတဲ့ရှိတဲ့အတိုင်းလည်းပဲလက်တွေအကောင်အထည်ဖော်ပြီးတော့အလုပ်လုပ်ဖြစ်တဲ့ပုံကိုယ်တွေကတော့အမတန်ကိုလဲပါလာပါလေ။နတ်သမီးကတော့ခံယူချက်ရှိတဲ့ပုဂ္ဂိုလ်များကယဟန်တရားပွားများအားထုတ်တယ်၊ဝိပဿနာအလုပ်အားထုတ်တယ်၊ကုသိုလ်ကောင်းမှုတွေပြုတယ်ဆိုတာနောင်တမလွန်ဘဝကြမှာအကျိုးရတဲ့အလုပ်။နောင်တမလွန်ဘဝကြမှာပဲအကျိုးခံစားရတဲ့အလုပ်လို့ခံယူထားကြတယ်။လောကီအယုံကာမဂုဏ်ချမ်းသာခံစားတဲ့အလုပ်ကမှဒီဘဝမှာချက်ချင်းလည်းငင်းအကျိုးခံစားရတဲ့အလုပ်လို့အဲ့ဒီလိုယူဆထားကြအဲ့ဒီအထင်အဲ့ဒီအယူဆမှားရင်းတဲ့အကြောင်းကိုအရှင်သမိတ်တိကနတ်သမီးကိုပြန်ပြောတဲ့အချက်ကိုအခြေခံပြီးတော့အနည်းငယ်အာရုံပြုကြည့်ရအောင်ကာလိကာကာမဘဟုဒုက္ခဘဟုပါယတာအာရိနဝောဣထပိယောကာမလောကီအာယုံကာမဂုဏ်ချမ်းသာတို့သည်ကာလိကာအချိန်ယူပြုပြင်မှာအကျိုးရတဲ့ဖြင့်ကာလိကတရားတို့သာလင်သည်ကာလိကအကျိုးရဖို့အတွက်အချိန်ဆန်းရသဖြင့်ကာလိကတရားတို့သာလင်သည်ဘဟုဒုက္ခဆင်းရဲခြင်းငါသာများပြားလာပါ၏ဘဟုပါယနာပင်မခြင်းငါသာများပြားလာပါ၏ဧထဤလောကီအာယုံကာမဂုဏ်ချမ်းသာတို့၌အာရိနဝောအဖြစ်သည်ဘီယောများပြားလာပါ၏အာကာလိကောအယံဓမ္မောအယံဓမ္မောဤလောကုတ္တရာတရားကမအာဂာလိကောအချိန်မဆိုင်မဲ့ချက်ချင်းလည်းငင်အကျိုးရတဲ့အတွက်ကြောင့်အာဂာလိကတရားသီတာလင်းဟောဒီစဉ်စမသွေဖြစ်ပါပေသတည်းလောကီအယုံကာမဂုဏ်ချမ်းသာတွေဆိုတာကကာလိကတရားတွေလောကုတ္တရာတရားကမှအာဂာလိကတရားတရားကုံတော်6ပါးထဲမှာအကာလိကောဆိုတဲ့ဂုံတော်လေးတစ်ခုပါတယ်အကာလိကောဆိုတာအချိန်မဆိုင်မနဲ့အကျိုးရတဲ့တရားလို့အဓိပ္ပာယ်ရပါတယ် လာကုန်တရာတရားတွေဆိုတာကအချိန်မဆိုင်မနဲ့ချက်ချင်းလည်းငင်းအကျိုးရတဲ့တရားတွေပါအဓိကအားဖြင့်တော့မတရားပါမက်ဆိတ်မိမိရဲ့တန်တာမှာဖြစ်ပြီးဆိုရင်မက်ဆိတ်ရဲ့အချားမြင့်မှာဖိုးစိတ်ချက်ချင်းဖြစ်ပါတယ်မက်ဆိတ်နဲ့ဖိုးစိတ်ချားမှာတခြားစိတ်တွေချားနေတဲ့အချိန်ဆိုင်နေတယ်တခြားစိတ်တွေတစ်ခုနှစ်ခုစသည်ဖြစ်ပြီးတော့အချိန်ချားနေတယ်ဆိုတာမရှိဘူးမက်ဆိတ်ဖြစ်တာနဲ့တတိုင်းနဲ့ဖိုးစိတ်ချက်ချင်းဖြစ်တယ်မက်စိတ်ဒီဖိုးစိတ်ဒီဟူသောအကျိုးကိုချက်ချင်းပေးတယ်ဖိုးစိတ်ဒီဟူသောအကျိုးကိုရတော့ဘာဖြစ်တယ်လဲလို့ဆိုတော့ဖိုးစိတ်ကိုရတော့ဘယ်တော့မှမပျက်စီးနိုင်တဲ့ချမ်းသာကချမ်းသာထဲမှာအကောင်းဆုံးဖြစ်တဲ့အတုမရှိသောချမ်းသာအတုမရှိသောညီအေမှုဘယ်တော့မှမပျက်စီးနိုင်တဲ့နိဗ္ဗာန်ချမ်းသာကိုခံစားကြရမှာပဲဒီတော့မတရားကအချိန်မဆိုင်မဲ့အကျိုးရတဲ့အာကာလိကတရားလို့ဆိုပေမဲ့အဲ့ဒီမက်စိတ်ဆိုတာကလည်းနေရင်ထိုင်ရင်လည်းအလိုလျောက်ရတာမဟုတ်ဘူးဝိပဿနာစိတ်ရဲ့အခြားမဲ့မှာဖြစ်ပြီးတော့ရတာဝိပဿနာစိတ်မရှိဘဲနဲ့မက်စိတ်ကဘယ်လိုနည်းနဲ့မှမဖြစ်နိုင်ဘူးမက်စိတ်ကိုရဖို့အတွက်တကယ်တမ်းအလုပ်လုပ်ရမှာကဝိပဿနာအလုပ်ကိုလုပ်ရမှာပဲဒါကြောင့်ဝိပဿနာတရားဒီတဲ့ပဲအချိန်မဆိုင်ကြိုးပဲတဲ့မက်စိတ်ကိုဖြစ်စေနိုင်တဲ့အတွက်ကြောင့်ဝိပဿနာတရားဒီလည်းအာကာလိကတရားပါပဲဝိပဿနာအလုပ်ကိုအားထုတ်နေတဲ့ပုဂ္ဂိုလ်များဟာအာကာလိကအလုပ်ကိုလုပ်နေကြတာအချိန်မဆိုင်အကျိုးရမယ့်အလုပ်ချက်ချင်းလည်းငင်းအကျိုးရမယ့်အလုပ်ကိုလုပ်နေကြတာပါပဲဝိပဿနာစိတ်အားကောင်းနေတဲ့ပုဂ္ဂိုလ်ဟာတတိမေးလျော်နေလို့အမှတ်တွေလွတ်ထားတယ်ပဲထားဦးဝိပဿနာချမ်းသာကိုခံစားခြင်းနဲ့ဆိုရင်မိမိရဲ့စိတ်ကလေးကိုခန္ဓာကိုပို့လိုက်တဲ့မိမိရဲ့တတိပညာလေးကိုခန္ဓာမှာပို့လိုက်တဲ့ချက်ချင်းပဲဝိပဿနာချမ်းသာဟာထင်ရှားလာတယ်ဝိပဿနာဆိုတာကလည်းချမ်းသာတစ်မျိုးပါပဲ။လောကီအာယံကာမဂုဏ်တွေဒါရင်ချမ်းသာလို့ထင်နေကြတယ်။အာယံကာမဂုဏ်တွေဒါရင်ချမ်းသာမဟုတ်ပါဝိပဿနာကလည်းချမ်းသာပါပဲ။လောကီမှာရှိရှိသမျှချမ်းသာတွေကိုတူရတူရစုလိုက်ရင်တက္ကလောကလုံးမှာချမ်းသာလို့ခုနှစ်မျိုးပဲရှိတယ်။လူကာမဂုဏ်ချမ်းသာ၊နတ်ကာမဂုဏ်ချမ်းသာ၊ဇံချမ်းသာ၊ဝိပဿနာချမ်းသာမက်ချမ်းသာဖူချမ်းသာနိဗ္ဗာန်ချမ်းသာလို့ချမ်းသာခုနှစ်မျိုးရှိတယ်။အဲ့ဒီချမ်းသာခုနှစ်မျိုးထဲမှာဝိပဿနာချမ်းသာသည်ဇံချမ်းသာထက်လည်းမြတ်တယ်၊နတ်ကာမဂုဏ်ချမ်းသာထက်လည်းမြတ်တယ်။ဒါတော့ချမ်းသာခုနှစ်မျိုးမှာလူကာမဂုဏ်ချမ်းသာထက်နတ်ကာမဂုဏ်ချမ်းသာကပိုပြီးတော့ဆင်းမြင်တယ်ပိုပြီးတော့ချမ်းသာတယ်။နတ်ကာမဂုဏ်ချမ်းသာထက်ဇံချမ်းသာဇံချမ်းသာထက်ဝိပဿနာချမ်းသာဝိပဿနာချမ်းသာထက်မက်ချမ်းသာမက်ချမ်းသာထက်ဖူချမ်းသာဖူချမ်းသာထက်နိဗ္ဗာန်ချမ်းသာနောင်နောင်ချမ်းသာသည်ရှိရှိချမ်းသာထက်ပိုပြီးတော့ဆင်းမြင်တယ်ပိုပြီးတော့ချမ်းသာတယ်။ဒီတော့ဝိပဿနာချမ်းသာသည်ဇန်ချမ်းသာနတ်ကမဂုံချမ်းသာထက်တောင်မှအဆင်မြင်သေးတယ်တာလွန်သေးတယ်ဆိုရင်လူရဲ့ကာမဂုံထက်ဆိုရင်တော့အစာပေါင်းများစွာတာလွန်ပါတယ်။ဝိပဿနာအလုပ်ကိုတကယ်တမ်းပေါပေါရောက်ရောက်အားထုတ်ဖို့ရဲ့ပုံကိုယ်တိုင်းဝိပဿနာစိတ်ကလေးဝိပဿနာဉာဏ်ကလေးမိမိရဲ့တန်တမာဖြစ်နေရတာဘလောက်ချမ်းသာတယ်ဘလောက်အရသာရှိတယ်ဆိုတာကိုကိုယ်တိုင်သိကြပါတယ်ဒီတော့ဝိပဿနာချမ်းသာကိုရယူခွင့်ရနေတဲ့ဗုဒ္ဓသာသနာတော်ကြီးနဲ့တွေ့ကြုံနေပါလက်ကနဲ့နာဂမဂုံချမ်းသာနဲ့လည်းပဲနှိုင်းရှင်နှိုင်းရှင်သံချမ်းသာနဲ့ပဲနှိုင်းရှင်နှိုင်းရှင်ဘယ်ချမ်းသာနဲ့ပဲနှိုင်းရှင်နှိုင်းရှင်အောက်ဆုံးချမ်းသာအညံဆုံးချမ်းသာဖြစ်နေတဲ့ဘာမှမဟုတ်တဲ့ဒီလောကီလူကာမဂုံချမ်းသာလေးကိုပဲအထင်ကြီးပြီးတော့အာသာငန်းငန်းဆွဲလန်းနေမယ်မဆုံနိုင်မလှုပ်မဆုံနိုင်မစွန့်နိုင်မဲနဲ့ဆုတ်ကင်ထားကြမယ်ဆိုရင်တော့အသိဉာဏ်နဲ့ရလျှောက်သွားလိမ့်မယ်။ဒါကြောင့်ဝိပဿနာချမ်းသာဆိုတာအခုခံစားခြင်းအခုချက်ချင်းခံစားလို့ရတဲ့ချမ်းသာအကာလိကချမ်းသာ။လောကီအယံကာမဂုဏ်ချမ်းသာတွေဆိုတာကတော့ကာလိကချမ်းသာ။အကာလိကကအချိန်မဆိုင်မဲ့အကျိုးရတယ်ဆိုတော့ကာလိကကျတော့အချိန်ဆိုင်မှအကျိုးရအချိန်ဆောင်မှအကျိုးရတယ်ဟုတ်တာပေါ့လောကီယံကာမဂုဏ်ချမ်းသာကြီးအခုခံစားခြင်းအခုချက်ချင်းနဲ့ခံစားလို့ရတယ်မှမရှိပဲခံစားခြင်းနဲ့စိတ်ဖြစ်လိုက်တာနဲ့တပိုင်းတစ်ထည့်အလိုလျောက်ခံစားရတယ်ဆိုတာမရှိဘူးဆိုပါတော့အခုထိုင်နေရင်မတက်နဲ့တခြင်းလေးတစ်ပုဒ်နားထောင်ခြင်းနဲ့ဆိုပါတော့ကိုယ်ကတခြင်းနားထောင်ခြင်းနဲ့စိတ်တခြင်းနားထောင်ခြင်းလိုက်တာလို့တခြင်းနားထောင်ခြင်းနဲ့စိတ်ကလေးဖြစ်တာနဲ့တခြင်းကနားထဲမှာအလိုလျောက်ကြားမလာပါဘူးကက်ဆက်ရှိရဘူးသွားရအောင်မယ်ကက်ဆက်ကိုဒီမီးကြိုးကိုတက်ရအောင်မယ်ကက်ဆက်ခွေကိုထည့်ပြီးတော့ဖွင့်ရအောင်မယ်အဲ့ဒီကုနာတကုနာထောင်နေတဲ့ခွေကလည်းအစင်းနဲ့ရှိအောင်မှအစင်းနဲ့မရှိရင်အဲ့ဒီခွေသွားပြီးတော့ဝယ်ရအောင်မယ်ဝယ်ဖို့တက်ကလည်းပတ်ဆံရှိရအောင်မယ်ပတ်ဆံရှိဖို့ရှာရအောင်မယ်စသဖြင့် ဒါကြီးအာရုံကာမဂုဏ်ချမ်းသာဆိုတာခံစားခြင်းနဲ့စိတ်ဖြစ်တဲ့တဲ့ဘိန်းနဲ့ချက်ချင်းခံစားရတဲ့ချမ်းသာမဟုတ်ပါဘူးအချင်းယူရတဲ့ချမ်းသာအချင်းဆိုင်ရတဲ့ချမ်းသာပါဆိုတော့ခရယင်းလေးဥပမပေးရရင်ကလေးငယ်တယောက်ကအိမ်အောင်ပြုပြီးတော့အိမ်အောင်ကြီးချမ်းသာခံစားခြင်းနဲ့ဆိုလို့အဲ့ဒီစိတ်ကလေးဖြစ်တဲ့နဲ့ချက်ချင်းခံစားလို့မှမရပဲအသက်အရွယ်အချင်းလဲပြည့်စုံအောင်ငွေကြေးဥစ္စာအလောအကန့်စောင့်ရခြင်းပြည့်စုံတဲ့အချိန်ထိရောက်အောင်အချိန်လေးစောင့်ရတယ်ကလေးဆိုတာအသာထားလိုက်ပါဦးအရွယ်ရောက်နေတဲ့ပုံကိုယ်ပင်ဖြစ်စေကမူအချိန်ဆောင်ရပါတယ်အိမ်တော်ကလည်းပြုခြင်းနဲ့ပြုရမယ့်အရွယ်ကလည်းရောက်နေပြီရောက်လို့မကဘူးလွန်နေပြီမိမိအိမ်တော်ပြုရမယ့်ပုံကိုယ်ကလည်းရှိနေတယ်နှစ်ဖက်မိဘကလည်းသဘောတူပြီးသားဒါပေမဲ့လို့အိမ်တော်ပြုလို့မဖြစ်သေးဘူးအချိန်လေးဆောင်နေလိုက်ရတာအိမ်တော်တစ်ခုထူထောင်နိုင်တဲ့ဝေကြီးပမာဏအလောအကန့်စားတဲ့အနေထားတွေနဲ့ပြည့်စုံအောင်အချိန်လေးဆောင်လိုက်ရတာတချို့ဆိုရင်ပြည်ထဲမှာအလုံးလုံးရုံနဲ့တင်မပြီးပဲနဲ့ပြည်ပမှာသွားပြီးတော့ပင်ပင်ပန်းပန်းအလုံးလုံးရင်းနဲ့မိမိခံစားခြင်းနဲ့ချမ်းသာအတွက်အချိန်ဆောင်ရပါတယ်။ဒီတော့ကာမဂုဏ်ချမ်းသာဆိုတာကအချိန်လေးနဲ့အများကြီးရင်းနှီးပြီးတော့မှအချိန်ဆိုင်ကြီးမှာရတဲ့ချမ်းသာမှုလို့ဘာမှမမောလောက်စရာမရှိပါဘူး။အခုဓမ္မစားခြင်းနဲ့ဆိုလို့ဘဇတဲ့ဓမ္မကအလိုလည်းရောက်မလာဘူး။ဓမ္မစားခြင်းနဲ့စိတ်ဖြစ်ဖြစ်ချင်းဓမ္မကရောက်မလာဘူး။ချက်ပြီးပြုံးပြီးရရင်ဖြစ်စေကမူခူးရခတ်ရအောင်မယ်ခူးပြီးခတ်ပြီးတယ်တော့လဲလက်စေးရအောင်မယ်စွန့်ခင်းနေစေးကြောရအောင်မယ်ပြီးတော့ဆန်းလုပ်တွေပြင်ရအောင်မယ်ယူရအောင်မယ်ခွန့်ရအောင်မယ်စသဖြင့်အချိန်လေးအများကြီးစောင့်ရတယ်ခူးပြီးခတ်ပြီးတော့မှအချိန်စောင့်ရတယ်ခူးပြီးခတ်ပြီးအဆင့်ချက်ပြီးပြုံးပြီးအဆင့်ကိုရောက်ဖို့ဆိုတာကလည်းဆန်းလို့ဟင်းချက်စရာတို့ဝယ်ရအောင်မယ်အဲ့ဒီလိုဝယ်နိုင်ဖို့တက်ကလည်းပတ်ဆံရှိရမယ်ပတ်ဆံရှိဖို့ပတ်ဆံရှာရအောင်မယ်ထမင်းလိုက်တလို့စားဖို့အတွက်ဒီထမင်းစားတယ်ဆိုတာလဲဒါတာယာတဲ့စိတ်နဲ့စားရင်ဒါလဲကာမဂုဏ်ချမ်းသာခံစားတာပါပဲကာမဂုဏ်ဆိုတာကအဆင်းအတန်အနံ့အရသာအထီးတွေးလို့၅မျိုးရှိပါတယ်အများစုကတော့ကာမဂုဏ်လို့ဆိုလိုက်ရင်တစ်ခုကိုပဲသွားပြီးတော့မြင်တတ်ကြဒါတော့ထမင်းတိရောကာမဂုဏ်လေးခံစားဖို့အတွက်ကိုအချိန်နဲ့အများကြီးယူရတယ်အချိန်နဲ့အများကြီးစောင့်ရတခြားတခြားတော့ခံစားကြအာယံကာမဂုဏ်တွေလည်းချက်ထွင်းပြီးတော့သိကြတော့ဒီတော့လောကီအာယံကာမဂုဏ်ချမ်းသာတွေဆိုတာအချိန်ဆောင်မှအကျိုးရတဲ့အတွက်ကြောင့်ကာလိကတရားတွေပါဘာမှအနှစ်သာရမရှိပါဘူးတဏှိယဖြင့်ကာလိကအကာလိကအခွဲကတော့ပေခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာကိုအကာလိကချမ်းသာပေခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာကိုကာလိကချမ်းသာလို့ခေါ်ပါတယ်လောကီအာယံကာမဂုဏ်ချမ်းသာတွေဟာသေခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာတွေပဲ။ဒါနသီလသမထဝိပဿနာမပါဘဲနဲ့ကာမဂုဏ်အာယံခံစားမှုတက်တက်နဲ့သေခြင်းတရားကလွန်မြောက်သွားတယ်ဆိုတာမရှိပါဘူး။သေခြင်းတွေကလွန်မြောက်တယ်ဆိုတာကတော့နိဗ္ဗာန်ကိုမျက်မှောက်ပြုတာကိုပြောတာပါ။ဒါတော့အာယံကာမဂုဏ်ခံစားမှုနဲ့သေခြင်းတရားကိုမလွန်မြောက်နိုင်တဲ့အပြင်အာယံကာမဂုဏ်ဒီဘက်မှာဆင်းရဲတဲ့စိတ်နဲ့သေသွားမယ်ဆိုရင်အဘယ်လေးပါးကိုတောင်မှကြောက်ရွံ့နိုင်ပါသေးတယ်။အာယံကာမဂုဏ်တွေကိုရှာဖွေတဲ့နေရာမှာမကောင်းမှုဒုစရိုက်တွေပြုလုပ်ခဲ့မယ်မတရားတဲ့အတ္တဝိညာဉ်မှုတွေပြုလုပ်ခဲ့မယ်ဆိုရင်တော့အဲ့ဒီအမှုတွေအတွက်အဘယ်လေးပါးမှာဒုက္ခအကျိုးတွေဆက်ကြရမှာပါပဲ။ဒါတော့အာယံကာမဂုဏ်ခံစားမှုမှာသိခြင်းတရားကိုမလွန်မြောက်နိုင်တဲ့ချမ်းသာပဲ။ဝိပဿနာချမ်းသာမဲ့ဖို့ချမ်းသာဆိုတာကတော့သိခြင်းတရားကိုလွန်မြောက်နိုင်တဲ့ချမ်းသာအရာတမဲ့အရာတခုကိုရပြီးတော့ရဟန္တာဖြစ်သွားပြီဆိုရင်တော့ဒီတဘောကပဲသိရတော့မယ်။နောက်ဘဝဘဝအစ်ထပ်ပြီးတော့မဖြစ်တော့တဲ့အတွက်ကြောင့်သိခြင်းတရားကနေအပြီးတိုင်လွန်မြောက်သွားပြီ။ဘယ်တော့မှမသိရတော့။သောတာပန်ပုဂ္ဂိုလ်တို့သတိတဲ့အောက်အရိယာပုဂ္ဂိုလ်ဆိုရင်တော့အရိယာပုဂ္ဂိုလ်ပင်ဖြစ်စေကမူဘဝအစ်တည်းထပ်ဖြစ်အောင်မှမို့လို့သူတို့လည်းပဲသိခြင်းတရားကိုမလွန်မြောက်ကြသေးဘူး။သို့တော်လည်းပဲအရိယာပုဂ္ဂိုလ်များအတွက်တော့တရားမဲ့ဘဝအပိုင်းခြားအကန့်တရှိသွားပြီဖြစ်တဲ့အတွက်ကြောင့်သူတို့ကိုမသေးတော့မဲ့ပုဂ္ဂိုလ်လို့ပဲဆိုနိုင်ပါတယ်ဒီတော့မက်ဆေ့ချ်ဖြစ်မှသိခြင်းများကလွန်မြောက်နိုင်မှာဆိုတော့မက်ဆေ့ချ်ဖြစ်ဖို့ကလည်းဝိပဿနာစိတ်ရှိမှဖြစ်နိုင်တာဆိုတော့ဝိပဿနာအလုပ်ကိုလုပ်နေခြင်းလည်းပဲသိခြင်းတရားကိုလွန်မြောက်နိုင်တဲ့အလုပ်ကိုလုပ်နေခြင်းပါပဲဝိပဿနာချမ်းသာဒီလည်းပဲအကာလိကချမ်းသာပါပဲနောက်တနည်းအားဖြင့်လည်းပဲသိခြင်းဆိုတာပျက်စီးခြင်းပါပဲ။လောကီအာယံကာမဂုဏ်ချမ်းသာတွေဆိုတာကပျက်စီးသွားမယ်ချမ်းသာတွေ။လောကုတ္တရာချမ်းသာတွေကတော့ဘယ်တော့မှမပျက်စီးနိုင်တဲ့ချမ်းသာ။တခါဆရာတဲ့အာယံကာမဂုဏ်ဟာအမြဲတမ်းတည်တံ့ပြီးတော့သာဝရတည်မြဲနေတယ်ဆိုတာမရှိဘူး။ တခါခံစားပြီးတော့ကုံသွားတယ်ကုံသွားတဲ့ကြောင့်နောက်ထပ်ခံစားဖို့အတွက်ရှာဖွေရတယ်မက်စိတ်ကတကြိမ်ဖြစ်ပြီးသွားရင်သောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်ကနေရှင်းကြသွားလို့သောတာပတိမက်ကိုဖြစ်အောင်ထပ်ကျင့်ရတယ်ဆိုတာမရှိဘူးဒါတော့မတရားဖို့တရားနိဗ္ဗာန်တရားများသည်ဘယ်တော့မှမကုံပြတ်နိုင်တဲ့ချမ်းသာပဲဒါတော့ကုံပြတ်သွားမယ်ချမ်းသာကုံပြတ်သွားမယ်ချမ်းသာတွေအတွက်အလုံးလုံးနေရတာဟာဘာမှအနှစ်သာရမရှိဘူးမကုံပြတ်မဲ့ချမ်းသာအတွက်အလုံးလုံးနေရဒါသာအနှစ်သာရပဲလို့အဲ့ဒီလိုသဘောပေါက်ကြမယ်ဆိုရင်မသိခင်မှာဘာလို့ကြမလဲဆိုတဲ့မိကုံအတွက်ဖြေထွက်လာနိုင်တာပါပဲအတဏမိမိကိုယ်တိုင်ကမရဏဓမ္မတရားချင်းသဘောရှိပါလျက်ဝါကုံပြတ်ရခြင်းသဘောရှိပါလျက်မရဏဓမ္မဤဝါကုံပြတ်ရမယ်သဘောကိုယ်တိုင်လည်းဝါတည်ရင်းရှိတဲ့သဘောကိုယ်တိုင်လည်းပရိယေသတိရှာမိ၏နေကြတဲ့ဆိုရင်အယံဤရှာမိခြင်းဒီအနာရိယပရိယေသနာမမြတ်သောရှာမိခြင်းဖြစ်ပါ၏။အရဏမိမိကိုယ်တိုင်ကမရဏဓမ္မောတရားခြင်းသဘောရှိပါသော်လည်းပဲဝါကုံကြရမည်သဘောရှိပါသော်လည်းပဲအမတန်ဓမ္မောပေခြင်းကင်းတဲ့တရားကိုအမတန်ဓမ္မောကုံကြတော့ခြင်းမရှိတဲ့သဘောတရားကိုပရိယေသတိရှာမိကြမယ်ဆိုရင်တော့အယံဤရှာမိခြင်းဒီအရိယပရိယေသနာတေခြင်းတရားမှလွန်မြောက်နိုင်တဲ့အတွက်ကြောင့်မြတ်သောရှာမိခြင်းဒီသာလျှင်ဟောဒီစဉ်စက်မဲ့တွေဖြစ်နိုင်ပါ၏တည်းအပ္ပမယုမနုဿနံဟိလယနံသူဘောရိသောစရိယဒိဋ္ဌတိသောဝနတ္ထိမစ္ဆုဒနာဂမောမေဃဝေပိဋက၄ပါးချက်သားချက်သမီးတို့မနုဿာနံလူတို့ဤအာယုအသက်ဒီအပံတူတောင်းနှပါပေ၏လူသားရရဲ့အသက်ဟာအင်မတန်တူတောင်းနေလူသားရရဲ့အသက်တူတောင်းတဲ့အကြောင်းကိုပို့ပြီးတော့အဓိပ္ပာယ်လေးနဲ့အောင်ဆိုပြီးတော့မြတ်စွာဘုရားကအရကဆရာကြီးရဲ့အဆုံးအမကိုနမူနာပြပြီးတော့ဆုံးမခဲ့တယ်တခါတော့ကအရကလို့ခေါ်တဲ့ဆရာကြီးတယောက်ရှိသူကမိမိရဲ့တပည့်ရာပေါင်းများစွာကိုမကြာခဏဆုံးမလို့ရှိတယ်တပည့်တို့လူတွေရဲ့အသက်ဟာအင်မတန်တူတောင်းနေအသက်ရှင်သန်နေရပြန်တော့လေအင်မတန်ပင်ပန်းစေရတယ်ဒါကိုညာနဲ့ရှင်ရှင်ပြီးတော့မသေးခင်အချိန်ကာလလေးအတွင်းမှာကုသိုလ်ကောင်းမှုကိုပြုပါညတ်တော်အကျင့်ကိုကျင့်ပါအဲ့ဒီလိုမကြာခဏဆုံးမပြီးရှိလူပတန်တူတဲ့အကြောင်းကိုလည်းပဲဥပမာခုနှမျိုးနဲ့ဆုံးမပြီးရှိတယ်အနုဒနံဇီဝိတံဥဒ္ဒါဝဘိန္ဓုပမံလူသားတွေရဲ့အသက်ဟာစီးနှင်းပေါက်နဲ့တူတယ်မြတ်ဖြာဝမှာတင်းနေတဲ့စီးနှင်းပေါက်ဟာကြာရှည်စွာတည်တံ့ခြင်းမရှိဘူးနေအောင်ကြီးထွက်လာတဲ့နဲ့တပိုင်းနဲ့တစ်ပဲစီးနှင်းဟာကွယ်ပြောက်သွားရအဲဒီလိုပဲလူသားတွေရဲ့အသက်ဟာအင်မတန်တူတောင်းနေမနုဿနံဇီဝိတံဥတ္တကပုဂ္ဂုလူပမံလူသားတွေရဲ့အသက်ဟာရေဘွက်ကလေးနဲ့လည်းတူတယ်ရေပြင်းမှမှမိုးရွာချလိုက်တဲ့အခါမိုးရထိမှန်တဲ့နေရာမှာရေဘွက်ကလေးတွေထလာအဲဒီရေဘွက်ကလေးဟာထထချင်းချက်ချင်းပဲကွယ်ပြောက်သွားရတယ်ကြာမြင့်စွာမတည်ဘူးအဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းလာပါတယ်မနုဿနံဇီဝိတံဥတ္တကေဒန္ဒရာစုပမံလူသားတွေရဲ့အသက်ဟာရေပေါ်မှာထုံးနဲ့ရေးထားတဲ့အရေးချောင်းလေးနဲ့လည်းတူတယ်ရေပေါ်မှာထုံးချောင်းလေးတစ်ချောင်းနဲ့မြင်းချောင်းလေးတစ်ခုရေးလိုက်မယ်ဒါမှမဟုတ်စက်လုံးလေးတစ်လုံးရေးလိုက်မယ်ဆိုရင်အဲ့ဒီမြင်းချောင်းအဲ့ဒီစက်လုံးဟာကြာကြာမတီးတက်မနဲ့ချက်ချင်းပဲကွယ်ပြောက်သွားရတယ်အဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းပါတယ်မနုဿနံဇီဝိတံနတိပပတိယုပမံလူသားရဲ့အသက်ဟာတောင်ပေါ်ကစီးဆင်းလာတဲ့ညစ်ရေနဲ့လည်းပဲတူတယ်။တောင်ပေါ်ကနေအရှင်ဟုန်ပြင်းစွနဲ့စီးဆင်းလာတဲ့ရေဟာနောက်ကိုဘယ်တော့မှမပြန်မင်းနဲ့ရှေ့ကိုပဲတောက်ဆောက်စီးဆင်းသွားတယ်လို့လူသားရဲ့အသက်ဟာလည်းအင်မတန်တူတောင်းပါလေ။မနုဿနံဇီဝိတံခေလဘိန္ဓုပမံလူသားရဲ့အသက်ဟာတတွေးပေါင်းနဲ့လည်းတူတယ်။လူတယောက်တွေထွေးတော့မယ်ဆိုတော့ကတွင်ထဲမှာရှိတဲ့တွေတွေကိုရှာဖြားမှစုလိုက်တယ်စုပြီးတော့ထွေးလိုက်တယ်တွေတွေကိုစုလိုက်တဲ့အချိန်စုပြီးတော့တွေထွေးလိုက်တဲ့အချိန်ဟာဘာမှမကြဘူးအဲဒီလိုပဲလူသားတွေရဲ့အသက်ဟာလည်းပဲအင်မတန်တူတောင်းလာပါတယ်မနုဿနံဇီဝိတံမန္တပေတုပမံလူသားတွေရဲ့အသက်ဟာအသားတင်းနဲ့လည်းတူတယ်တနေ့လုံးအပူပေးထားတဲ့တန်အိုးကြီးရဲ့မှာအသားတောင်လေးတစ်ချောင်းပြစ်ချလိုက်မယ်ဆိုရင်အဲ့ဒီအသားတုံးဟာရှဲကနေမြည်ပြီးတော့ချက်ချင်းပဲကွယ်ပြောက်သွားရတယ်။အဲ့ဒီလိုပဲလူသားတွေရဲ့အသက်ဟာအင်မတန်တူတောင်းလာပါလေ။မနုဿနံဇီဝိတံခောဝိစုပမံ
လူသားတွေရဲ့အသက်ဟာအသက်ခံရမယ့်နွားမနဲ့တူတယ်။နွားမလည်းကောင်ကိုတတ်တော့မယ်ဆိုပြီးတော့တာတယုံခေါ်သွား။အဲ့ဒီနွားရဲ့ခြေလမ်းတိုင်းခြေလမ်းတိုင်းဟာတာတယုံနဲ့နီးလာတယ်။ပေချင်းတရားနဲ့နီးလာတယ်။အသေးခံရဖို့နဲ့နီးနီးလာတယ်။အဲ့ဒီလိုပါပဲလူသားတွေရဲ့အသက်ဟာလည်းအင်မတန်တူတောင်းလာပါတယ်။အဲ့ဒီလိုဥပမာခုနှစ်မျိုးနဲ့လူသက်တန်တူတောင်းတဲ့အကြောင်းပြောပြီးတော့အဲ့ဒီလိုတက်လူသက်တန်တူတဲ့အကြောင်းကိုအမြဲတမ်းဆင်ခြင်ပြီးတော့တပည့်တို့ကိုယ်တော်ကောင်းမှုကိုပြုကြပါမြတ်တော်အကျင့်ကိုကျင့်ကြပါလို့အရကဆရာကြီးကဆုံးမအမှန်ကအဲ့ဒီအဆုံးမကိုမြတ်စွာဘုရားရှင်ကဆုံးမကျင်တာပါပဲတော်တော်လည်းဓာတ်ရိုက်မဆုံးမပဲနဲ့အရကဆရာကြီးဆုံးမခဲ့တာကိုနမူနာပေးပြီးဆုံးမတာဘာရွယ်ကြလဲဆိုရင်မိမိရဲ့အဆုံးမပူပြီးတော့လင်းနဲ့စီကျင်လို့ပါဘယ်လိုလင်းနဲ့တော်တယ်လဲဆိုတော့လူတတန်တူလာပါတယ်လို့ဆုံးမခဲ့တဲ့အရကဆရာကြီးတို့ခေတုံးကလူတတန်ဟာဘလောက်ရှိသလဲဆိုရင်အနှစ်6000ရှိတယ်ဒီကနေ့ခေတတန်နဲ့ကြည့်လိုက်ရင်တော့အနှစ်6000ဆိုတာအတတန်ရှည်လိုက်တာကုန်ခဲလိုက်တာလို့ထင်စရာကြီးပါပဲအဲ့ဒီလောက်အသက်ရှည်တဲ့ခေမာကြောင့်မှလူတတန်ဟာတူလိုက်တာလို့ပညာရှိသူတော်ကောင်းများရှင်းရှင်းနှလုံးသွင်းပြီးတော့ကုသိုလ်ကောင်းမှုပြုခဲ့ကြသေးတယ်ဆိုရင်ချက်သားတို့ချက်သမီးတို့ဒီကနေ့လူသက်တမ်းမှာလူသက်တမ်းတူလိုက်တာလို့ပို့ပြီးတော့စင်ကြင်တင်တာပေါ့အသက်ရှင်နေရတယ်တော့လေချမ်းချမ်းသာသာတတ်တတ်သာသာနဲ့ရှင်ရသလားဆိုတော့ဘဟုဒုက္ခဘဟုပါယတံစင်ရခြင်းပြန်မင်းကသာများတယ်တူလိုက်တာလို့ပြောခဲ့တဲ့အရကဆရာကြီးတို့ခက်တုံးကအနာယောဂဆိုလို့ဘာပဲရှိကြလဲဆိုရင်4ဝါအာဘာဒအဟိတုံယောဂ6မျိုးပဲရှိမိတံအုံနာစီကိစ္စာပိပဒဥစ္စာရောပတ္တဝောမိတံအေးရာယောဂအုံနာပူရာယောဂဒီကိစ္စာထမင်းစားရာယောဂပိပဒရှင်ငတ်တာယောဂဥစ္စာရောကျင်ကြီးစွန့်ကျင်တာယောဂပတ္တဝောကျင်ငယ်စွန့်ကျင်တာယောဂဒီကနေ့ခေတ်အနေနဲ့ကြည့်လိုက်ရင်တော့အဲ့ဒီ6မျိုးဟာယောဂလို့တောင်သတ်မှတ်စရာမဟုတ်ပါဘူးဘာမှမပြောပါလို့တဲ့ထောင်မျိုးကိုတောင်မှနာရောတာလို့တတ်မှတ်ပြီးတော့အသက်ရှင်ရတာပြန်မဆင်းရလိုက်တာလို့ဆင်းရဲနှလုံးသားခဲ့သေးတယ်ဆိုရင်ဒီကနေ့ခေတ်အနာရောဂါတွေထူပြောလာတဲ့ခေတ်သာဝန်ရည်ကျမ်းမာရဲ့အတွက်ပြန်မမှန်ရုံးကလှုပ်ရှားရတဲ့ခေတ်မှာအသက်ရှင်တန်နေရတာပြန်မဆင်းရလိုက်တာလို့ပို့ပြီးတော့နှလုံးသွင်းသင့်ကြတာပေါ့ချက်သားချက်သမီးတို့ဒါကြောင့်မနုဿဏံလူတို့ဤအာယုအသက်သည်အပကံနေပါလာပါ၏ပရိဒံဒူတော့လာပါ၏လဟုကံနှင်းမြန်လုံးလာပါ၏သူဘောရီသောအတိလိမ္မာဉာဏ်ပညာရှိတဲ့သူတော်ကောင်းပုဂ္ဂိုလ်သည်နံသူအသက်ကိုဟိလေရကဲ့ရဲ့ရှုံချရာ၏အသက်ကိုကဲ့ရဲ့ရှုံချရမယ်ဆိုတာလူတတဟတူတောင်းလိုက်တာအမတန်ကုံလွယ်လိုက်တာလို့အဲ့ဒီလိုဉာဏ်နဲ့ရှင်းမြင်ရမယ်လို့ဆိုလိုတာပါပဲသာတတမွေးဖွားလာသောပုဂ္ဂိုလ်ဤအမရဏမတရားခြင်းဤနိဋ္ဌိမရှိပါပေမွေးဖွားလာတဲ့ပုဂ္ဂိုလ်မှန်ရင်တော့သိရမှာပဲမသိဘူးဆိုတာမရှိဘူးမေသောတာတေခြင်းတရားဤနာဂမောရောက်မလာမဲ့အချိန်ခါသည်နတ္ထိမရှိပါပေ။တေခြင်းတရားရောက်မလာမဲ့အချိန်ဆိုတာမရှိဘူး။အချိန်မရွေးတေခြင်းတရားကရောက်လာနိုင်တယ်။လူတရားဟာအချိန်မရွေးသေဆုံးသွားနိုင်။ဘာဖြစ်လို့လဲဆိုတော့လူရဲ့ခန္ဓာမှာတေခြင်းတရားကအမြဲတမ်းကပ်ပြီးတော့လိုက်ပါလာလို့ပဲ။လူသားတွေမွေးဖွားလာတဲ့အခါမှာလက်ရှိပါလားပဲဘာမှအဖို့မပါဘူးလို့ဆိုကြပေမဲ့မျက်စိနဲ့မြင်လာတဲ့အဖို့သာမပါတာပါမျက်စိနဲ့မမြင်ရတဲ့ပေခြင်းတရားတိဟုသောအဖို့ကတော့လူတိုင်းမှာပါလာကြတယ်အဲ့ဒီအဖို့ကလည်းပဲအဖို့ကောင်းမဟုတ်ဘူးကိုယ့်ကိုယ်ပဲအချိန်တက်ဖြတ်ရမလဲလို့အများရန်အကွက်ချောင်းနေတဲ့အဖို့ဆိုပဲလက်ထဲမှာတန်လျက်ကင်ထားတဲ့လူတသမားဟာမိမိတက်ရမယ့်လူရဲ့လက်ထဲမှာတန်လျက်ကြီးဝဲပြီးတော့အများရန်နောက်ကနေထက်ချက်မကွာလိုက်ပါလာတယ်လို့လူသားရဲ့ခန္ဓာမှာလည်းပဲတေခြင်းတရားဟာထက်ချမကွာကပ်ပြီးတော့လိုက်ပါလာတယ်။ဒေနာဒေတာညာမိုးတွင်ကာလမှုတွေထွက်လာတာကြည့်လိုက်ကြပေါ့။မြေကြီးတကနေမှုတွေထွက်လာတာထွက်လာတဲ့တမုံလေးတွေကပ်ပြီးတော့ပါလာတယ်။မြေမုံကပ်ပါလာတဲ့မှုဆိုတာမရှိဘူး။မြေကြီးတကထွက်လာတဲ့မှုမှန်နဲ့ရဲ့ထိတ်မှမြေမုံလေးတွေကပ်ပါလာအဲ့ဒီလိုပဲအမိဝမ်းကောင်းသည့်ဟူသောမြေကြီးတွေကနေထွက်လာတဲ့လူသားသည့်ဟူသောမှုပွင့်လေးတွေရဲ့ပုံမှန်လည်းပဲတေခြင်းတရားသည့်ဟူသောမြေမုံလေးတွေဟာကပ်ပြီးတော့ပါလာတယ်။မှုမှကပ်နေတဲ့မြေမုံလေးတွေတဲမုံလေးတွေကရင်းနဲ့ထက်ကထက်က အထက်ကစီကျော်တုတ်တယ်လိုက်မယ်ဆိုရင်ကြောင်းဆင်းသွားနိုင်ပြီလေလူသားရဲ့ခန္ဓာမှာကပ်ပါလာတဲ့တေခြင်းတရားဆိုတာကတေခြင်းတရားဆိုတဲ့မြေမုံကတော့မြေမုံတဲမုံလေးတွေကတော့ဘယ်လိုနည်းနဲ့မှစီကျော်တုတ်တယ်ဖယ်ရှားပြစ်လို့မရဘူးခန္ဓာရလို့ရှိရင်တေခြင်းတရားဆိုတာရှိနေတော့မှာပဲဒါကြောင့်မစ္ဆုတ္တတေခြင်းတရားကြီးနာဂမောရောက်မလာနိုင်တဲ့ချိန်မီနဲ့ထိမရှိပါဘူးနေလုံးကြီးထွက်လာတာကြည့်လိုက်ထွက်လာတဲ့နေလုံးကြီးတရွတ်ရွတ်နဲ့သွားနေတာဘယ်ဘက်ကိုသွားနေသလဲဆိုရင်ချုပ်ပြောက်ဖို့ကွယ်ဝင်ဖို့အတွက်ကိုပဲသွားနေတာထွက်လာတဲ့နေလုံးကြီးရေရှားသွားနေတာကွယ်ပြောက်ဖို့ကဘက်ကိုပဲရေရှားပြီးတော့သွားနေတယ်လို့မွေးဖွားလာတဲ့တတ္တဝါတိုင်းတတ္တဝါတိုင်းဟာလေပေးခြင်းပြစီကိုပဲဥတည်ပြီးတော့သွားနေကြရတာပဲလူသားတိုင်းလူသားတိုင်းဟာတိမ်မဲ့နေတိမ်မဲ့အချင်းကိုစောင့်ပြီးတော့နေကြရတာပဲတိမ်မဲ့နေတိမ်မဲ့အချင်းကိုစောင့်ရင်းနဲ့ရုံးကံလှုပ်ရှားနေကြရတာပဲ။ဒါကြောင့်ဣထံတရိမသေးခင်ချိန်ကာလလေးအတွင်း၌ကုသလံဒါနသီလသမထဥသောသောကုသိုလ်ကောင်းမှုကိုကတ္တဗံပြုသက်မှာပဲ။ဓမ္မစရိယံဝိပဿနာဥသောမြတ်သောအကျင့်ကိုလည်းပဲစရိတဗံကျင့်သုံးနေရပါပဲ။အာသိတလီသောဥထိန်မှမီးလောင်နေသောပုဂ္ဂိုလ်သည်မိမိရဲ့ကောင်းမှလောင်နေတဲ့မီးကိုလင်လန်စွာငြိမ့်တရားသကဲ့သို့ကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်တဏှာကနေပြီးတော့မိသားလေးတစ်ခုနဲ့ပြစ်လိုက်လို့ကောင်းမှမီးလောင်နေတဲ့ပုဂ္ဂိုလ်ဟာဒီမီးဘသူပြစ်လိုက်တာလဲဘယ်ရဲ့မျက်နှာကလာတာလဲမီးလျာလဲဘာလဲရှာမီးလေးလားဖျောင်းနိုင်မီးလေးလားရင်းနှီးစီမီးလေးလားသောက်ရခြင်းမီးလာတဲ့အရက်ကိုလည်းကြည့်နေကြရှာနေကြမလို့ဘူးဘာမီးလဲဆိုတော့လည်းစူးစမ်းနေကြမလို့ဘူးလောင်နေတဲ့မီးကိုငိမ့်အောင်ညှိမှုသည်တိုးတဲ့အရေးကြီးဆုံးအလုပ်ပဲအဲ့ဒီလောင်နေတဲ့မီးငိမ့်အောင်ညှိတဲ့နေရာမှာလည်းအေးအေးဆေးဆေးလေးညှိနေလို့မဖြစ်ဘူးလင်းလင်းမြန်မြန်တော်တော်လက်လက်ခတ်တုတ်တုတ်လေးငြိမ့်နိုင်မှဆင်းရဲဒုက္ခကလွတ်မြောက်နိုင်မယ်။အဲဒီလိုပဲဒါနသီလသမထနဲ့တော့ကဝိပဿနာလို့ကိုအားထုတ်တဲ့နေရာမှာလည်းအေးအေးဆေးဆေးအားထုတ်နေရမှာမဟုတ်ဘူး။အာရိဒံဒီသောဥထိန်၌မိလောင်နေသောပုဂ္ဂိုလ်သည်လောင်နေသောမိကိုလင်မြန်စွာငြိမ့်သာရသကဲ့သို့ဇမစရိယံမြတ်သောအကျင့်ဝိပဿနာလို့ဆိုတဲ့မြတ်သောအကျင့်ကိုလည်းပဲစရိယလင်မြန်သောစွာကျင့်သုံးသင့်လပါပေတည်း။မိမိကိုလူပြားကကြံကြောင်းတစ်ချောင်းပေးလာခဲ့မယ်ဆိုရင်အဲ့ဒီကြံကိုအရင်ကစပြီးတော့စုံမလားအဖျားကစပြီးတော့စုံမလားဆိုရင်တေခြင်းတရားကိုမစင်ကျင်မိတဲ့ပုဂ္ဂိုလ်များကတော့အဖျားကနေစပြီးတော့စုံပဲတေခြင်းတရားကိုဒီစင်ကျင်မိတဲ့ပုဂ္ဂိုလ်ကတော့အရင်ပိုင်းကနေစပြီးတော့စုံမယ်အဖျားပိုင်းကနေစပြီးတော့စုတဲ့ပုဂ္ဂိုလ်ကတော့အကောင်းဆုံးအရာသည်အရင်မှရှိတဲ့အတွက်ကြောင့်အရာကိုတစ်ဖြည်းဖြည်းတုံးပြီးခံစားမယ်ဆိုတဲ့ရည်ရွယ်ချက်ပါဒီတော့အဖျားပိုင်းကိုစုံနေရင်တန်းလည်းနဲ့ပြေဆုံးသွားခဲ့မယ်ဆိုရင်အရင်ပိုင်းမှာရှိတဲ့အကောင်းဆုံးရတာကိုသူဒီခံစားခွင့်ရမှာမဟုတ်တော့ဘူးတေခြင်းကြောင့်ဆင်ရင်ထားတဲ့ပုဂ္ဂိုလ်ကအရင်ပိုင်းကနေစပြီးတော့ကြံကိုစုပ်တော့အဖျားပိုင်းကိုမရောက်ခင်မှာပြေသွားခဲ့မယ်ဆိုရင်လည်းပဲအကောင်းဆုံးရတာကိုခံစားပြီးပြီဖြစ်တဲ့အတွက်ကြောင့်သူ့အတွက်တရားကျိုးနှက်ပါတယ်ဒါကြီးအာယုံကာမဂုဏ်ချမ်းသာဆိုတာကြံရဲ့အဖျားပိုင်းရတာနဲ့တူပါတယ်ဝိပဿနာချမ်းသာတဲ့လူကမချမ်းသာဖူးချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့ကြံရဲ့အရင်ပိုင်းချမ်းသာနဲ့တူပါတယ်။ရခဲ့တဲ့လူဘဝရတဲ့အခါအဖျားပိုင်းချမ်းသာနေပဲအချိန်ကုန်ပြီးတော့မိမိရဲ့ဘဝတန်ဖိုးကိုနှိမ့်ချပြစ်လိုက်မလား။ဝိပဿနာချမ်းသာမချမ်းသာဖူးချမ်းသာလို့ခေါ်တဲ့အရင်ပိုင်းချမ်းသာကိုခံစားပြီးတော့ပဲမိမိရဲ့ဘဝတန်ဖိုးကိုမြင့်တင်မလားဆိုတာကတော့ကိုယ်ကိုယ်တိုင်ဆုံးဖြတ်ကြရမှာပါပဲ။တန်လျာနဲ့ချီပြီးတော့ကြုံတွေ့ခဲ့လာတဲ့ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခိုက်မှာမနေ့ကအချိန်ကာလလေးအတွင်းအလုတ်တဲ့အလုတ်ထိုက်ဆုံးဖြစ်တဲ့ဝိပဿနာအလုတ်ကိုအရှိန်ဟုန်ကောင်းကောင်းအင်းအားပါပါစွန့်ရင်ပြည့်ပြည့်နဲ့လုံနိုင်ဖို့အတွက်ပေခြင်းတရားကိုအမြဲမပြတ်စင်ကျင်ကြပါစင်ကျင်နိုင်ရပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဟောကြားတဲ့မသေးခင်မှာဘာလို့ကြမလဲဆိုတဲ့ဥစဉ်ရဲ့တရားဒီနေရာမှာပဲဤကုန်းချုပ်ပါတယ်အပမဒိနသံပါဒိဋ္ဌအပမဒိနမမိတ်မလဲရောမပေါ့မနှံထက်သန်သောတတိတရားဖြင့်သံပါဒိဋ္ဌသီလသမာဓိပညာဥသောတိခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း